Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းမှတော်တော်ရှင်များရှင် VO American အတန်းရဲ့2022ခုနှစ်ဇူလိုင်လ5ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုက်တိုမီတာ30 40 48 50နဲ့ VO ရဲ့ Facebook စာမျက်နှာကနေဖန်ယူနိုင်ပါတယ်။ကျွန်မနှောင်းလာပါဒီမနက်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းမှတော်ရရှင်များရှင်ကျမတင်ကြီးထိုက်ပါဒီမနက်ခင်းထိတ်တန့်ရောက်တဲ့တွင်တွေကိုတော့ခိုးဆောင်မှုကြောင့်အတူတင်ပြပေးမှာဖြစ်ပါတယ်ယူကရိန်းရှေ့ပိုင်းလူဟန့်ပြည်နယ်မှာရုရှားတို့အနိုင်ရပြီလို့ရုရှားသမ္မတကကြေညာပါတယ်ဆီယနာသိန်းဆူဒန်မှာနိုင်ငံရေးအချက်အလက်ဖြည့်ရှင်ရေးဆွေးနွေးပွဲမှာအရက်ဖက်ကိုယ်စားလှယ်တွေပါဝင်နိုင်ရေးအတွက်စစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘိုလ်ချုပ်ကြီးကကြေညာပါတယ်ပကံမှာတော့လန်ချန်းမဲခေါင်ဒေသရင်းအစီအဝေးကျင်းပခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ကောင်းပါပါရှင်မဲခေါင်လန်ချန်းအစီအဝေးရဲ့မြန်မာနိုင်ငံရေးအပေါ်တက်ရောက်မှုအခက်ခတ်တွေရဲ့အမြင်သဘောထားဘယ်လိုရှိပါသလဲ
စီပါရေးရပူပေါင်းဆောင်မှုတို့ကိစ္စတွေအလုံးဟာတိုင်းပြည်ကလည်းတည်ငြိမ်အေးချမ်းပြီးတော့တရားဝင်အစိုးရတရားကျေးကြမှာပဲပူပေါင်းဆောင်ဗီဒီယိုဆောင်ရွက်နေမှာဖြစ်တယ်လို့ယူဆတယ်
။မကြာခင်မှာတော့အပြည့်စုံကိုထုတ်လွှင့်သွားမှာပါ။ဒါအပြင်အမေရိကန်ဒေါ်လာပြန်သုံးရမယ့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစတဲ့သတင်းတွေနဲ့အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုလည်းကြားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သတင်းထောက်မဆုစီးပွားရေးဘလော့ဂါတွေပြောသမျှတက်တန့်ရောင်သတင်းလွှမ်းစတဲ့အစီအစဉ်တွေကိုထုတ်လွှင့်တင်ဆက်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ပေးထိုင်တဲ့ကုဇော်မိုးကျော်တို့ပြောပြပေးပါရှင်
။ယူကရိန်းတပ်ဖွဲ့တွေဟာသူတို့နောက်ဆုံးအခိုင်အမာတက်ဆွဲခဲ့တဲ့လန်စချန်မြို့ကနေဆုတ်ခွာသွားချိန်မှာပဲသမ္မတဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှေ့ပိုင်းလူးဆန်ပြည်နယ်မှာရုရှားတို့အနိုင်ရကြောင်းတနင်္လာနေ့မှာကြေညာပါတယ်။ရုရှားတပ်ဖွဲ့တွေကလည်းနေချင်းကန်နေတဲ့ဒွန်းတက်စ်ပြည်နယ်ကိုတိုက်ခိုက်ဖို့ချက်ချင်းပဲဥတီလှုပ်ဆောင်လာပါတယ်။ယူကရိန်းသမ္မတဗိုလိုဒီမားဇလင်စကီဦးဆောင်တဲ့အစိုးရကိုဖြုတ်ချရေးဒါမှမဟုတ်လေမြို့တော်ကီယက်ကိုသိမ့်ပိုက်ရေးမအောင်မြင်ဖြစ်ခဲ့ပြီးနောက်ငါးလပိုင်းနဲ့ကိုရောက်လာပြီးဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားသမ္မတပူတင်ဘက်ကထိန်းချုပ်နိုင်ရေးကြိုးစားနေတဲ့ဆန့်ဘူထွန်ကာယာဒွန်းဘတ်စ်ဒေသအတွင်းမှာအဲ့ဒီဒေသလည်းပါဝင်နေတာဖြစ်ပါတယ်။ဒွန်းတက်ဒေသရဲ့တဝက်နီးပါးကိုရုရှားတို့ထိန်းချုပ်ထားတာဖြစ်ပြီးဒီဒေသရင်းကစီဘာဖီဒိုရီကာဘက်မို့တို့မှာလည်းအသာစီးရာရေးရုရှားတို့ကလက်ရှိမှာစ조사နေတယ်လို့ယူကရိန်းကပြောပါတယ်။လူဆန်ဒေတာကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီးဖြစ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကတနင်္လာနေ့ရုပ်သံကားတစ်ဆင့်တွေ့ဆုံပွဲမှာရုရှားသမ္မတပူတင်ကိုအစီရင်ခံခဲ့တာဖြစ်ပါတယ်။လူဆန်မှာအောင်ပွဲရအောင်တိုက်ခတ်ခဲ့ကြတဲ့တပ်ဖွဲ့တွေအနားယူပြီးတိုက်ခတ်ရေးစွမ်းရည်မြင့်ချဖို့ရုရှားသမ္မတပူတင်ကပြန်ပြောခဲ့ပါတယ်။ပိတ်ဆို့ခံရမယ့်အရေးကိုရှောင်ရှားနိုင်ဖို့အတွက်ယူကရိန်းတပ်ဖွဲ့တွေလန့်စ်ချန်ကနေပြန်လည်ဆုတ်ခွာခဲ့တာဖြစ်ကြောင်းလူဆန်အုပ်ချုပ်ရေးမှုက AP သတင်းအေဂျင်စီကိုတနင်္လာနေ့မှာပြောဆိုထားပါတယ်ရှင
်။ဒီလနောက်ပိုင်းကနေဒါနိုင်ငံကိုအလက်ပတ်သွားရောက်ဖို့ရှိနေတဲ့ပုံဟန်မင်းကြီးဖရန်စစ်ကအဲ့ဒီခေစဉ်ပြီးရုရှားနဲ့ယူကရိန်းကိုအများဆုံးသွားရောက်နိုင်ဖို့မျှော်လင့်ပါတယ်လို့စနေနေ့မှာပြောဆိုပါတယ်။ငြိမ်းချမ်းရေးဆောင်ကျဉ်နိုင်ဖို့မော်စကိုနဲ့ခီဖ်ကိုတော်ဘဆန္ဒရှိနေတာပါလို့လဲရိုက်တာသတင်းဌာနနဲ့မိနစ်90ကြာတည်တံ့တွေ့ဆုံမင်းများခမ်းမှာပုံရံမင်းကြီးကပြောဆိုခဲ့ပါတယ်။ဂီးစင်နဲ့ပတ်သက်လို့ဗာတီကန်နန်းတော်နိုင်ငံသားရေးဝန်ကြီးကာဒီနယ်ပီထရိုပရိုလင်းနဲ့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဗရော့တို့ဆက်သွယ်ဆောင်ရွက်နေတယ်လို့လဲပြောပါတယ်။ပုံရံမင်းကြီးတပားမှမော်စကိုမြို့ကိုမသွားခဲ့ဘူးပါဘူး။ယူကရိန်းနိုင်ငံတဲ့ရုရှားတို့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးပုံရံမင်းကြီးဖရန်စစ်ကအချိန်ချင်းပြစ်တင်ရှုံချထားတာပါ။မော်စကိုမြို့ကိုပုံဟန်မင်းကြီးအလက်ပတ်သွားရောက်နိုင်ရေးဗာတီကန်နန်းတော်ကရုရှားကိုလွန်ခဲ့တဲ့လတည်တုန်းကပထမအဦးဆုံးဆက်သွယ်ခဲ့တာမှာတင့်တော်တဲ့အချိန်မဟုတ်သေးဘူးလို့ရုရှားဘက်ကတုံ့ပြန်ခဲ့တယ်လို့ပုံဟန်မင်းကြီးဖရန်စစ်ကပြောပါတယ်။အခုတော့အပြောင်းလဲတချို့ဖြစ်သွားပုံရတာကြောင့်ဒီနောက်ပိုင်းဒီလလောင်းပိုင်းကနေဒါခီးစဉ်ပြည်တာနဲ့မော်စကိုနဲ့ခီးဖ်ကိုသွားရောက်နိုင်ခြင်းရှိတယ်လို့ပုံဟန်မင်းကြီးကပြောဆိုထားပါတယ်။
ဆူဒန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအချက်အလက်ကိုဖြည့်ရှင်ရေးဆေးဆက်ညှိနှိုင်းမှုတွေမှာအရက်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်ဆွေးနွေးနိုင်ရေးအတွက်ဆွေးနွေးမှုတွေကနေစစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်
။ဆာနီယန်ဘိုင်တက်စကီလ်ဟကူမတ်တန်ဖီဇီယာစီယတီမ်ဟယ်လ်မဂျလစ်အစ်ဆီယာဒါ وتشكيل مجلس اعلى القوات المسلحه من القوات
နိုင်ငံပိုင်ရုတ်တံကကြီးညာချက်မှာတော့ဘိုးချုပ်ကြီးအဒဲဖာတာဘာဟန်ကအသွင်ကူးပြောင်း၍အစိုးရတဲ့တရားဖွဲ့စည်းပြီးနောက်မှာတော့သူဦးဆောင်တဲ့နိုင်ငံအုပ်ဆောင်ကောင်စီကိုဖျက်သိမ်းမယ်လို့ကတိပြုပြောသွားပါတယ်ပြီးခဲ့တဲ့နှစ်ဆီယနာသိမ်းပြီးတဲ့နောက်ဒီကောင်စီကနိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ်ဆီယနာသိမ်းပြီးချိန်ကတည်းကနိုင်ငံရဲ့အချက်တဲကနေထွက်ပေါက်တစ်ခုရရှိရေးကုလသမဂ္ဂရဲ့ဆူဒန်ဆိုင်ရာနိုင်ငံရေးမစ်ရှင်အာဖရိကသမဂ္ဂအရှေ့အာဖရိကရှစ်နိုင်ငံရဲ့ဖွံ့ဖြိုးမှုဆိုင်ရာဒေတာရင်းအစိုးရများဆိုင်ရာအာဏာပိုင်အဖွဲ့တို့ကဂျာဝင်ဆောင်ရွက်နိုင်ဖို့ကြိုးစားခဲ့ကြတာပါဒါပေမဲ့လည်းဆွေးနွေးမှုတွေမှာရပ်လန့်မထွက်သေးပါဘူးဒီမိုကရေစီလိုလားတဲ့အဖွဲ့တွေကစစ်တပ်နဲ့မညှိဘူးလို့အချင်းချင်းပြောဆိုနေကြတာဖြစ်ပြီးအရက်သားအစိုးရတရက်ကိုချက်ချင်းအာဏာလွှဲပေးဖို့လည်းတောင်းဆိုထားကြပါတယ်ဗိုလ်ချုပ်ကြီးဘာဟန်ဘက်ကတော့ဆွေးနွေးပွဲမှာစစ်တပ်နေရာမှာဘယ်သူနဲ့အစားထိုးမလဲဒါမှမဟုတ်လည်းတတ်တမှတ်မှတ်ရဲ့အတိအကျကိုတော့ပြောဆိုမထားပါဘူးလက်ရှိအုပ်ချုပ်ရေးအဖွဲ့ကိုဖျက်ပြီးရင်တော့စစ်တပ်နောက်အင်အားကောင်းတဲ့ပြည်သူစစ်တပ်ဖွဲ့တွေဟာအစိုးရတဲ့အောက်မှာနိုင်ငံကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်မှာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးကပြောဆိုသွားပါတယ်ရှင
် Sorry အာရေဗျနိုင်ငံမက်ကာမြို့မှာကဘာရရက်ကအစ္စလမ်ဘာသာဝင်ဟတ်ဖျားဖူးတွေနဲ့စီကားနေပါတယ် COVID-19 ကာယောဂါကြောင့်မက်ကာမြို့မှာတင်းကျပ်တဲ့စီးပင်းစီကားနေနှစ်နှစ်ကြာချမှတ်ခဲ့တဲ့နောက်ပိုင်းအခုလိုပြန်လည်စီကားလာတာဖြစ်ပါတယ်အစ္စလမ်ဘာသာဝင်တွေအတွက်အထွတ်အမြတ်ဆုံးနေရာဖြစ်တဲ့မက်ကာမြို့မှာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အဖြစ်နိုင်ငံခြားဧည့်သည်8000ကျော်အပါအဝင်ဖျားပူးတသန်းအထိလက်ခံမယ်လို့တာဝန်ရှိသူတွေကကြေညာထားပါတယ်ဒီနေ့တခါကျင်းပတဲ့မက်ကာဖျားပူးပွဲတော်မှာဗုဒ္ဓဖျားပူးနေ့တရားဝင်စတင်မှာဖြစ်ပါတယ်2019ခုနှစ်မှာ sorry အာရေဗျနိုင်ငံ Hajj ဖျားပူးနှစ်သန်းခွဲအထိရောက်လာခဲ့ပေမဲ့2020ခုနှစ်မှာတော့ဧည့်သည်1000လောက်တောင်ရောက်မလာပါဘူးမနေ့2021ခုနှစ်ကိုဗစ်ရောဂါကြောင့် sorry ပြည်သူ6000ကိုပဲ Hajj ဖျားပူးခွင့်ပြုခဲ့ပါတယ်အစ္စလမ်ဘာသာဝင်တွေအတွက်အရေးပါတဲ့ကဏ္ဍ5ခုထဲကတစ်ခုဖြစ်တဲ့မက္ကာဝတ်ပြုဘက်ကိုမွတ်စလင်တိုင်းတစ်သက်မှာတစ်ခါတော့သွားနိုင်ဖို့မျှော်လင့်ဆုတောင်းထားကြပါတယ်ပြည်ပဖျားပူးဧည့်သည်တွေပြန်လည်လက်ခံလိုက်တဲ့အတွက်ဟိုတယ်တွေစားသောက်ဆိုင်နဲ့ရောင်းဆိုင်တွေပါပြန်လည်လက်ပတ်လာနိုင်တဲ့ဂျင်းနဲ့အားရနေကြပါတယ် Hajj နဲ့ Harams ဝတ်ပြုဆုတောင်းတဲ့နေရာနှစ်ခုက sorry အာရေဗျအတွက်ဒီနှစ်ကိုဒေါ်လာ10.4 ဘီလီယံလောက်ပုံမှန်ဝင်ဝေရှာပေးနေတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်အတန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဆီယနာသိမ်းပြီးနောက်ပိုင်းပထမဆုံးအချိန်ဒေတာရင်းအစစ်မြေဆွေးနွေးပွဲတရက်ကိုစစ်ကောင်စီကတနင်္လာနေ့မှာလက်ခံကျင်းပခဲ့တာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီနဲ့မဲခေါင်ဒေတာနိုင်ငံများကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ခဲ့ပါတယ်။စီလုံးညီညွတ်မှုမှသည်ငြိမ်းချမ်းရေးနဲ့တာယာဝပြောမှုစီတုပ်ဆိုတဲ့ခေါင်းစဉ်နဲ့ပုဂံမှာကျင်းပတဲ့လန်ချန်းမဲခေါင်ဘူဘာဆောင်ရရဲ့အဖွဲ့ဆွေးနွေးပွဲမှာတော့မြန်မာလာအိုထိုင်းကမ္ဘောဒီးယားဗီယက်နမ်တို့ကနိုင်ငံခြားရေးဝန်ကြီးတွေနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံခဲ့ကြောင်းနိုင်ငံပိုင်သတင်းတွေကဖော်ပြပါတယ်။စီးပွားရေးပြန်လည်နလန်ထူရေးနဲ့လက်ရှိချုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုထိရောက်စွာတုံ့ပြန်နိုင်မယ်လို့ယူဆတဲ့အတွက်တရုတ်ရဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးလုပ်ငန်းစဉ်ကိုထောက်ခံကြောင်းစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကလန်ချန်းမဲခေါင်အစည်းအဝေးမှာပြောပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးနိုင်ငံဖြတ်ကျော်မှုကင်းမှုကင်းမှများတိုက်ဖြည့်ရေးမူရဲ့ဆေးဝါးတိုက်ဖြည့်ရေးလက်နက်မှောင်ခိုတိုက်ဖြည့်ရေးတို့ကိုလည်းလန်ချန်းမဲခေါင်ပူပေါင်းဆောင်ရွက်မှုအောက်မှာတိုးမြှင့်ဆောင်ရွက်ဖို့လဲစစ်ကောင်စီရဲ့နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကတော့လန်ချန်းမဲခေါင်ပူပေါင်းဆောင်ရွက်မှုမူပါအောက်ကနေဆောင်ရွက်မယ်အချက်တွေကိုပြောတာမှာတော့ဖွံ့ဖြိုးမှုအတွေ့မဟာဗျူဟာမြောက်ဥဆောင်မှုကိုတိုးမြှင့်မယ်အကြောင်းထည့်သွင်းပြောဆိုသွားပါတယ်ရှင
်မြန်မာနဲ့ရုရှားစစ်ဖက်ပူတွဲဥက္ကဋ္ဌအဖြစ်တာဝန်ယူကျင်းပမယ်အချမ်းဖက်မှုတံပြန်ဆောင်ရွက်ရေးအစည်းအဝေးကိုတက်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံတာဝန်ရှိသူတွေကကိုးကားပြီးမြန်မာနောင်သတင်းတရားကဖော်ပြပါတယ်ဇူလိုင်လ20နဲ့21ရက်နေ့မော်စကိုမှာနှစ်ရက်တာကျင်းပမယ်အစည်းအဝေးမှာရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံကိုယ်စားလှယ်တွေ MD ADMM+ ASEAN ကာကွယ်ရေးဝန်ကြီးများအစည်းအဝေးကအကြံပေးမှုတံပြန်ဆောင်ရွက်ဆိုင်ရာကျွမ်းကျင်သူပညာရှင်အုပ်စုတို့တယောက်ကြားမှဖြစ်တယ်လို့လည်းဖော်ပြကြပါတယ်။ဒီအစည်းအဝေးကိုနယူးဇီလန်ကတယောက်မှမဟုတ်ဘူးလို့နယူးဇီလန်ကာကွယ်ရေးဝန်ကြီးဌာနမူဝါဒနဲ့အစီအစဉ်ရေးရာတူဝန်ကြီးမိုက်ကယ်ဆွမ်းကမြန်မာနောင်သတင်းဌာနကိုအီးမေးလ်နဲ့ပြန်လည်ဖြေကြားခဲ့တယ်လို့ဖော်ပြထားပါတယ်။အစည်းအဝေးဖိတ်ကြားချက်ပေါ်နယူးဇီလန်နိုင်ငံကတရားစင်စားခဲ့ကြောင်းအစည်းအဝေးတက်ချင်းအားဖြင့်ရလာမဲ့အကျိုးရလတ်ရုရှားနဲ့မြန်မာကသူတို့ဆောင်ရွက်ချက်တွေအပေါ်ထောက်ခံသူဖြစ်ပုံပေါ်ခံထားရမျိုးဖြစ်သွားနိုင်တယ်လို့တာဝန်ရှိသူတွေကကောက်ချက်ချကြောင်းတူဝင်ကြီးမိုက်ကယ်ဆွမ်းကပြောဆိုပါတယ်
။အမေရိကန်တို့ရဲ့ဒီကနေ့ဇူလိုင်လ4ရက်နေ့အလယ်ဟာဆိုရင်အမေရိကန်ရဲ့မူလကိုလိုနီပြည်နယ်73ခုကဗြိတိရှအုပ်ချုပ်မှုကိုဆွန့်လွှတ်ပြီးအမေရိကန်ပြည်ထောင်စုဖွဲ့စည်းတဲ့အကြောင်းဆုံးဖြတ်ချက်ချခဲ့တာကိုအထိတ်မှပြုချင်ပါတာဖြစ်ပါတယ်။1986ခုနှစ်ဇူလိုင်လ2ရက်နေ့မှာကိုလိုနီနယ်တွေကကိုယ်စားလှယ်တွေကလွတ်လပ်ရေးအတွက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးနောက်နှစ်ရက်အကြာမှာမဲခွဲမှုကိုရှင်းလင်းထားတဲ့စာတမ်းဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းကိုအတည်ပြုခဲ့ကြတာဖြစ်ပါတယ်။အခုခေတ်အခမ်းအနားတွေမှာတော့အလှပြချီတက်ပွဲတွေပျော်ပွဲစားပွဲတွေနိုင်ငံရင်မိန်ကွန်းတွေမိရှုမိပန်ပြစ်လွတ်တာတွေလည်းပါဝင်လာပါတယ်ကိုရိုနာဗိုင်းရပ်စ်ကပ်ပြေးရောဂါအရေးတက်မြင့်ကန့်သက်ချက်တွေနှစ်နှစ်ကျော်ကြာရှိခဲ့ပြီးတဲ့နောက်ဒီနှစ်လွတ်လပ်ရေးနဲ့အခမ်းအနားတွေကတော့အရင်လိုပုံမှန်ပြန်လည်သက်ဝင်လာပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမကျင်းပဖြစ်တဲ့အခမ်းအနားတွေကိုဒီနှစ်မှာပြန်ပြီးတော့ကျင်းပပါတယ်ဒီအခမ်းအနားတွေထဲမှာဆိုရင်တော့မေရီလန်းပြည်နယ်ဘော်တီမိုးမြို့ကလွတ်လပ်ရေးနဲ့အခမ်းအနားတွေနောက်နယူးယောက်မြို့သူမြို့သားတွေရဲ့အစဉ်အလာဇူလိုင်လ၄ရက်နေ့ပွဲတော်တစ်ခုဖြစ်တဲ့ဟော့ဒေါ့စားပြိုင်ပွဲတို့လည်းပါဝင်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုခြေကာကိုစင်ကြေဖုံးတစ်ခုကဇူလိုင်၄ရက်လွတ်လပ်ရေးနေ့ခြေတက်ပွဲမှာတနက်ပစ်ခတ်မှုကြောင့်လူ6ဦးထက်မနည်းသေဆုံးပြီး24ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်ပျော်ပွဲရှင်ပွဲတွေကျင်းပနေတဲ့နေရာတစ်ဝိုက်ခေါင်မိုးတစ်ခုပေါ်ကနေတနက်နဲ့လှမ်းပစ်ပုံရတယ်လို့ရဲကယူဆထားတယ်ပစ်ခတ်ယူဆထားတယ်လို့ပဲပစ်ခတ်သူလို့တန်လျာရှိထားတဲ့လူတယောက်ကိုလည်းလိုက်လံရှာဖွေနေပါတယ်တနက်သမားအဖြစ်တန်လျာရှိသူဟာအပြူရောင်ဒါမှမဟုတ်အပြာရောင်တီရှပ်ဝတ်ထားတဲ့လူပြူတယောက်ဖြစ်ပြီးသူ့ကိုလိုက်လံရှာဖွေနေချိန်မှာအကာအကွယ်ရှိတဲ့နေရာမှာနေကြဖို့ Highland Park ရဲဌာနအကြီးအကဲ Chris O'Neil ကပြည်သူတွေကိုတိုက်တွန်းချပါတယ်တင်းနေလေးမနဲ့ချီတက်ပွဲလာကြတဲ့ပြည်သူတွေခေါင်မိုးတစ်ခုပေါ်ကနေ Rifle တနက်နဲ့လမ်းပစ်ခတ်လိုက်တာထင်ရှားတယ်လို့ Lake County ရာဇဝတ်မှုနိုင်နင်းရေးအဖွဲ့ပြောခွင့်ရပုဂ္ဂိုလ် Christopher Coyne ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်အခင်းဖြစ်တဲ့နေရာကနေတနတ်ကိုတင်းစီရမိခဲ့တယ်လို့လည်းပြောဆိုပါတယ်ပြစ်ကတ်သူတဦးတည်းဖြစ်တယ်လို့ရဲကယုံကြည်ထားကြောင်းသူ့မှာလက်နက်တွေရှိနိုင်ပြီးအန္တရာယ်ပေးနိုင်သူဖြစ်ကြောင်းပြောဆိုထားပါတယ
်အင်္ဂါနေ့မနေ့ပိုင်းထိတ်တန့်ရောက်သတင်းတွေကိုတော့မှတင်ပြထိုင်တဲ့ကိုစောမိုးကျော်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေအင်္ဂါနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းတိုမီတာ30နဲ့40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်မြမရှေဟောင်းအထင်ကြီးရမျိုးပကံမှာတရုတ်ဦးဆောင်တဲ့ဒေတာရင်ဖွံ့ဖြိုးတိုးတက်ရေးနဲ့စီးပွားရေးပူးပေါင်းဆောင်မှုအစီအစဉ်တစ်ခုဖြစ်တဲ့လန်ချန်းမဲခေါင်ခုနှစ်ကြိမ်မြောက်အစည်းအဝေးသတင်းလာနေကပြည်ဆောင်တော့ပါတယ်ဒီအစည်းအဝေးဟာပဋိပက္ခတွေဖြစ်နေတဲ့မြမနိုင်ငံရေးအပေါ်ဘယ်လိုသက်ရောက်မှုတွေရှိနိုင်ပါသလဲကုဇော်မွကျော်ကအမြင်တင်ပြထားပါတယ်ရှင်
စစ်တပ်ကအာဏာသိမ်းထားပြီးပဋိပက္ခတွေဖြစ်နေတဲ့မြန်မာနိုင်ငံမှာတရုတ်ကဥဆောင်ပေးဒေတာရင်းနိုင်ငံတချို့ပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံမှာကျင်းပခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်အမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေရဲ့အာဆီယံနိုင်ငံတချို့ရဲ့ကအာဏာသိမ်းစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတာမျိုးမဟုတ်ဘဲအာဆီယံမူ၅ချက်နဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်တောင်းဖို့တိုက်တွန်းနေချိန်မှာဒီအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ဒီအစည်းအဝေးဟာမြန်မာနိုင်ငံရဲ့အကျုပ်ကြာအာဏာနဲ့အစိုးရကိုတိမတ်ပြူတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒီလိုကာလမျိုးမှာတရုတ်နိုင်ငံသားရဲ့ဝင်ကြီးအနေနဲ့မလာသင့်ဘူးဒီလိုပူးပေါင်းဆောင်ရွက်မှုမျိုးတွေမလုပ်သင့်ဘူးလို့ NUG ကမြင်ပါတယ်နိုင်ငံသားရဲ့ဒုဝန်ကြီးဦးမိုးစောဦးက VOA ကိုအခုလိုပြောဆိုခဲ့ပါတယ
်တရုတ်နိုင်ငံသားရဲ့ဝင်ကြီးလာမယ်ဆိုတဲ့သတင်းကိုကြားခဲ့တဲ့ကတရုတ်နိုင်ငံသားရဲ့ဝင်ကြီးရှိကိုကျွန်တော်တို့စာရေးပါတယ်ဒီလိုအချိန်မှာမလာသင့်သေးဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့ပြောတယ်တနည်းအားဖြင့်ဆိုလို့ရှိရင်အတိမတ်ပြုတဲ့သဘောဖြစ်နိုင်တယ်ဆိုတဲ့ကိစ္စကိုဒါကျင်းပတဲ့ထုတ်တာပါတယ်။သူတို့ကတော့လန်ချမ်းမဲခေါင်စီပွားရေးပူးပေါင်းဆောင်မှုဆိုတဲ့ကိစ္စဟာအရင်ဒီ NLD ဆိုတဲ့တက်တဲ့ကပေါ့လေ။ဘောတူညီချက်နဲ့ဆောင်ရွက်နေတာဖြစ်တယ်။လာရောက်တဲ့ကိစ္စက ဒီလမ်းချမ်းမဲခေါင်နဲ့ပဲပတ်သက်တယ်ပေါ့လေအဲ့တော့အတိမတ်ပြုမှုနဲ့ဒါတိုင်းမပတ်သက်ဘူးဆိုတဲ့အကြောင်းကိုတော့တဆင့်ပေါ့နော်အကြောင်းပြန်လာလို့တော့ရှိပါတယ်အဲ့တော့ကျွန်တော်တို့ကတော့ဒီလိုမျိုးစီးပွားရေးရပူပေါင်းဆောင်မှုတို့ဘာတို့ညာတို့ဒီကိစ္စတွေအားလုံးဟာအတိုင်းပြည်ကလည်းတည်ငြိမ်အေးချမ်းပြီးတော့တရားဝင်အစိုးရတရားအပြည့်အဝပေါ့တိုင်းပြည်ကိုလက်ပတ်နိုင်ပြီးတော့အဲ့ဒီနည်းငါနည်းနဲ့လည်းပူပေါင်းဆောင်နိုင်တဲ့အခြေအချမှာပဲဟိုတကယ်တမ်းထိထိရောက်ရောက်ဘူပေါင်းဆောင်ပြီးတော့ဆောင်နိုင်မှာဖြစ်တယ်လို့ယူဆတယ
်လေးလာသုံးသားသူတူဖြစ်တဲ့ NCGUB ဝင်ကြီးဟောင်းဒေါက်တာတင်းဆွေကတော့တရုတ်ဟာဒေတာတွင်သူ့အကျိုးစီးပွားအတွက်သာအဓိကထားတာဖြစ်ပြီးမြန်မာစစ်ကောင်စီကိုအတိအမှတ်ပြုဖို့လှုပ်တာမဟုတ်ဘူးလို့မြင်ပါတယ
်တရုတ်ကဗမာနိုင်ငံအပါအဝင်အာဆီယံထိကနဲ့ပတ်သက်ပြီးသူ့မှာကြီးကျယ်တဲ့မဟာဗျူဟာစီမံချက်ကြီးကစေစုံနှစ်ခြာနေမှာအဲ့ဒီအစိပ်ပိုင်းတစ်ခုအနေနဲ့ဥပကံကိုလာတယ်လို့ကျွန်တော်ကမြင်ပါတယ်ဒီနေ့အဖြစ်ဒီစစ်ကောင်စီကိုစစ်ကောင်စီလိုချင်တဲ့တိမတ်ပြမှုထောက်ခံမှုကိုပြဖို့နိုင်ငံရေးဝန်ကြီးကိုယ်တိုင်လာတယ်လို့တော့ကျွန်တော်မမြင်ဘူး
တရုတ်ဟာ1988ခုနှစ်ကတည်းကစလို့မြန်မာနိုင်ငံကစစ်အာဏာရှင်အစိုးရတွေနဲ့ဆက်ဆံခဲ့ပြီးမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတာမျိုးမရှိပါဘူးဒါကြောင့်မြန်မာပြည်သူအများစုစိတ်ထဲမှာတရုတ်ဟာစစ်အာဏာရှင်တွေကိုအားပေးတယ်ဒါကြောင့်မြန်မာဒီမိုကရေစီရရှိရေးကိုအဟံအထားဖြစ်စေတယ်လို့ယူဆကြပါတယ်အခုလဲအာဏာသိမ်းထားတဲ့စစ်ကောင်စီဟာသူတို့အစီအစဉ်အတိုင်းဒီမိုကရေစီပြန်လဲဖော်ဆောင်မယ်ဆိုပြီးလုပ်နေပါတယ်ဒီလိုအခြေအနေမှာတရုတ်ကစစ်ကောင်စီဘက်ကရပ်ပြလိုက်တယ်လို့ဖြစ်သွားပြီးတရုတ်ကပါဝင်ထောက်ခံပြီးလိုသလိုလှုပ်သွားမလားဆိုတဲ့စိုးရိမ်ချက်တွေရှိပါတယ်တစ်ဖက်မှာလဲအမေရိကန်ဥဆောင်ပြီးအနောက်နိုင်ငံတွေနဲ့အာဆီယံနိုင်ငံတွေကဒီမိုကရေစီပြန်လဲဖော်ဆောင်ရေးတိုက်တွန်းတာတွေလည်းရှိပါတယ်အခုလိုအခြေအနေမှာတရုတ်ကဝင်ရောက်လာပြီးစစ်ကောင်စီကိုအားပေးထောက်ခံသွားမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့အခြေအနေတရဖြစ်လာနိုင်မှာမဟုတ်ဘူးဆိုတဲ့အမြင်တွေရှိပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA ရဲ့အကြီးတန်း Editor တဦးဖြစ်တဲ့ဦးကျော်စံသာကအခုလိုဝေဖန်သုံးသပ်ထားပါတယ်
ကျွန်တော်ဒီလောက်ကတော့သူတို့ကနှစ်ဖက်သိမြအောင်လုပ်ဖို့ဆိုတာပဲပြောတာကြားပါတယ်နောက်ပြီးတော့အနောက်နိုင်ငံတွေနဲ့ပြည်သူတွေလိုချင်တဲ့ပုံစံဆိုတာကတော့အတိအကျသူတို့ကဘယ်လိုသတ်မှတ်ထားသလဲအစီအမံရောမူငါကျစဉ်စဉ်သူတို့သတ်မှတ်ပြထားတာရှိပါတယ်။နောက်တော့ငံဘက်ကဒီလိုထားခင်းထားတာလည်းသူတို့မတွေ့ရပါဘူး။အဲ့လိုတွေ့ရဆိုရင်တော့လည်းအဲ့ဒီလမ်းကြောင်းရှင်ပြီးစဉ်းစားကြမှာဖြစ်ပါတယ်။အခုကျတော့အနောက်နိုင်ငံတွေကိုနှက်ကလည်းပဲအာဆီယံလမ်းကြောင်းတော့ကွာလိုက်ပြီးတော့တွန်းပို့နေကြပဲရှိပါသေးတယ်။ဆိုတော့တရုတ်ကလည်းပဲဒီဟာထက်လမ်းမထွန်းနိုင်သေးဘူးဆိုတော့ဒီလမ်းကြောင်းကိုပဲဆက်ပြီးပြောနေတာဖြစ်ပါလိမ့်မယ်
။မြန်မာဒီမိုကရေစီရေးကိုထောက်ခံကူညီဖို့အတွက် NUG အစိုးရအနေနဲ့အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ထိတွေ့ဆက်ဆံတာတွေမြင်ရပေမဲ့တရုတ်ရဲ့ထောက်ခံမှုရအောင်ကျူပန်ချင်းကတ်တာမျိုးရောရှိပါသလားလို့မေးတာကိုတော့ NUG နိုင်ငံသားရဲ့ဒုဝန်ကြီးကအခုလိုဖြစ်ဆိုခဲ့ပါတယ
်။ရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအနောက်နိုင်ငံသားနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံမှုတွေရှိနေတယ်။အနောက်နိုင်ငံသားနဲ့ပို့ပြီးတော့နီးစပ်တယ်လို့တော့ထင်စရာရှိပါတယ်။ဒါပေမဲ့လို့လည်းတကယ်လက်တွေ့မှာတော့ကျွန်တော်တို့ကဒီအိန္ဒိယနိုင်ငံများနဲ့ရောအာဆီယံနိုင်ငံတွေနဲ့ရောအရှေ့တန်းနိုင်ငံတွေနဲ့ရောအားလုံးနဲ့ပေါ့နော်။နှစ်နက်တတကျွန်တော်တို့ဆက်ဆံတယ်ကျွန်တော်တို့ထိတွေ့ဆောင်မှုတွေပေါ့လေ။ရှိပါတယ်
ရှီအောင်မြို့ရဲ့ဗကမာကျင်းပခဲ့တဲ့လန်ချမ်းမဲကောင်ပူပေါင်းဆောင်ရွက်အစည်းအဝေးမှာတရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီဦးဆောင်တက်ရောက်ခဲ့ပါတယ်ဒါအပြင်ကမ္ဘောဒီးယား၊ထိုင်း၊ဗီယက်နမ်၊လာအိုနိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးတွေလည်းတက်ရောက်ခဲ့ပါတယ်တရုတ်ကသူတို့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတည်ငြိမ်ရေးကိုသာအဓိကထားတွန်းအားပေးမယ်ဆိုရင်မြန်မာပြည်သူတွေလိုလားတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးပုံစံတရအတွက်အထောက်အကူမဖြစ်နိုင်ဘူးဆိုတဲ့စိုးရိမ်ချက်တွေရှိကြောင်းတင်ပြလိုက်ရပါတယ်
ကိုယ်စားမကြပါရှင်အခုတော့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးသတင်းဖက်ဆက်ရအောင်ပါမူဆယ်နှမ်ခမ်းနယ်စပ်ကုန်သွယ်ရေးကပုတ်ကုန်လုပ်ငန်းရှင်တွေအနေနဲ့လက်ရှိအသုံးပြုနေတဲ့တရုတ်ယွမ်ငွေအစားအမေရိကန်ဒေါ်လာကိုပြန်ပြီးတော့အသုံးပြုဖို့မြန်မာကုန်သွယ်ရေးဦးစီးဌာနကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်ပင်လယ်ရေကြောင်းကုန်သွယ်ရေးအတိုင်းပဲပို့ကုန်တင်ပို့ပြီးရရှိလာတဲ့နိုင်ငံသားငွေကို45ရက်အတွင်းပြည်ရင်းပံတွေမှာကျပ်ငွေနဲ့လဲလှယ်သွားမယ်လို့လည်းညွှန်ကြားလိုက်တာပါ။နေဆက်ကုန်တွေကတော့ပဟိုပံကငွေဒေါ်လာငွေလဲနှုန်းကိုပုံသေးသတ်မှတ်ထားတဲ့စနစ်ကြောင့်အခုညွှန်ကြားချက်ကိုသဘောမကျကြောင်းပြောပါရဲ။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုညဝင်းအောင်တင်ပြထားပါရရှင်
။ရှမ်းပြည်မြောက်ပိုင်းမူဆယ်နေဆက်ကနေတရုတ်ပြည်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကိုယွမ်ငွေအစားအမေရိကန်ဒေါ်လာနဲ့ရောင်းဝယ်လုပ်ကြဖို့မြန်မာကွန်သွယ်ရေးဦးစီးဌာနကတနင်္ဂနွေနေ့ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်သွယ်လို့ရရှိလာတဲ့အဲ့ဒီအမေရိကန်ဒေါ်လာကိုပို့ကုန်တင်ပို့တဲ့ရက်ကစပြီး45ရက်အတွင်းပြည်တွင်းဗန်စည်ရင်းတွေကိုထည့်သွင်းရမယ်လို့လည်းညွှန်ကြားချက်မှာရေးသားထားတာပါမြန်မာဘူဟုဘဏ်ကအမေရိကန်ဒေါ်လာတန်ဖိုးကို1850ကျပ်အဖြစ်သတ်မှတ်ထားတဲ့အတွက်အခုညွှန်ကြားချက်ကအဆင်ပြေမှာမဟုတ်ဘူးလို့ နေဇာကုန်တွေတွေက VOA ကိုပြောပါတယ်ဘဟုဗန်တတ်မှတ်ထားတဲ့ငွေလဲနှုန်းကပြင်ပပေါင်စည်းထက်ကျပ်400လောက်နည်းနေကြောင်းမူဆယ်နန့်ခမ်းနေဇာကုန်တွေများအသင်းရဲ့တာဝန်ခံတဦးကပြောပါတယ်
ဝင်လာတဲ့အမေရိကန်ဒေါ်လာတွေဟို650လေသူတို့ပြန်ပြီးတော့လဲလဲပြီးလို့ဆိုတော့ပုံမှန်ပါလိမ့်သူတို့လောက်ဆောင်တော့ပုံအကြိုက်ပါဆုံးတယ်သူတို့ကြိုက်ပါဖိကဒီလာထုံးထုံးပါလေသူတို့မကြိုက်ဘူးလုံးဝမကောင်းဘူးဒီဒီဒီအမေရိကန်ဒေါ်လာနဲ့သွားတာဘာကြောင့်လဲဆိုတော့သူကွာဟတ်ချက်ကတောင်းများပါဘူးအမြင်မှာဒေါ်လာ900လောက်ပေါ့ဒီကိစ္စကဘူဘာလဲဆိုတော့ရောင်းလို့ရတယ်ဖက်ခံနေဘူး650လေဒီမှာဘယ်လိုလုပ်ဖြစ်ပြပါလဲ
ပို့ကုန်တင်ပို့တော်မှာအမေရိကန်ဒေါ်လာနဲ့ရောင်းဝယ်လုပ်ဖို့ကနဦးထုတ်ပြန်ထားတဲ့ညွှန်ကြားချက်မှာစံနဲ့ဇကွဲကိုထဲသွင်းထားပေမဲ့တနင်္ဂနွေနေ့ကထပ်ပြီးထုတ်ပြန်တဲ့ညွှန်ကြားချက်အသစ်မှာတော့စံနဲ့ဇကွဲကိုတရုတ်ယွမ်ငွေနဲ့ဆက်ပြီးအလုပ်လုပ်နိုင်တယ်လို့ပြင်ဆင်ထားပါတယ်။တချို့ပို့ကုန်အမေရိကိုဇူလိုင်1ရက်နေ့ကစပြီးအမေရိကန်ဒေါ်လာနဲ့အရောင်းဝယ်ဆလုပ်ဖို့ညွှန်ကြားထားကြောင်းမူဆယ်105မိုင်ကုန်သွယ်ရေးဆောင်ရဲ့ဒုတိယညွှန်ကြားရေးမှူးဦးမျိုးမင်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ကတော့ဘောကဟိုညွှန်ကြားချက်တိုင်းကျွန်တော်တို့ကအောက်ကတော့တော့ဒေါ်လာနဲ့ဒေါ်လာနဲ့ကျွန်တော်ကဒေါ်လာနဲ့ပြောသွားပါမယ်။ဒီကုန်းကငွေငွေချင်းတွေကြက်ရရှိတယ်ဗျ။အဲ့ဒါတော့ကျွန်တော်တို့ပေါ်ပန်းလို့ဒုစုပ်ပါလို့ပါ။အဲ့ဒီပန်းကကျွန်တော်တို့မသိဘူးဗျ
။ယခင်ကလည်းပို့ကုန်သွင်းကုန်လုပ်ငန်းမှာအမေရိကန်ဒေါ်လာကိုပဲအဓိကသုံးစွဲကြပေမဲ့ဗဟိုဗန်ကပုံသေးတတ်မှတ်ထားတဲ့ဈေးနဲ့မဟုတ်ပဲဈေးကွက်ငွေလဲနှုန်းပေါက်ဈေးအတိုင်းရောင်းဝယ်လုပ်ခဲ့ကြတာလို့ကုန်တွေတွေကပြောပါတယ်။အမေရိကန်ဒေါ်လာပြည်တွင်းမှာရှားပါးလာပြီးတဲ့နောက်ဗဟိုဗန်ရဲ့ညွှန်ကြားချက်နဲ့နေဆက်ကုန်သွယ်ရေးမှာတရုတ်ယွမ်ငွေနဲ့ကျပ်ငွေ၊ထိုင်းဘတ်ငွေနဲ့ကျပ်ငွေစသဖြင့်လဲလှယ်အသုံးပြုရတာပါ။အခုတရုတ်မြန်မာနယ်စပ်မူဆယ်ကုန်သွယ်ရေးဆောင်မှပို့ကုန်အတွက်အမေရိကန်ဒေါ်လာနဲ့ပြန်ပြီးအယောင်းဝယ်လုပ်ကြဖို့ညွှန်ကြားထားတာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြတော့တာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။ဩစတြေးလျနိုင်ငံကိုအိန္ဒိယနိုင်ငံသားတွေရွှေ့ပြောင်းဝင်ရောက်လာမှုတဟိန်တဟုန်ထိုးတက်လာပြီးတော့ဒါဟာတရုတ်နိုင်ငံသားတွေလာရောက်တာထက်ပိုများနေပြီလို့မကြာသေးခင်ကထုတ်ပြန်တဲ့ပြည်လုံးကျွတကောင်စင်အချက်အလက်တွေကသိရပါဗျ။ငါးနှစ်တကြိမ်ကြောက်ရွံ့တဲ့စစ်တမ်းမှာဌာနေတိုင်းဒေသအဖြစ်သတ်မှတ်တဲ့ဩစတြေးလျနိုင်ငံသားအရေးအတွက်လဲတိုးလာတယ်လို့စစ်နေကနေ VOA သတင်းထောက် Phil Massa သတင်းပေးပို့ထားတာကိုအလိမ်မကတင်ပြထားပါတယ်ရှင်
။ဩစတြေးလျနိုင်ငံတွင်လူဦးရေအကျိုးစားပြောင်းလဲမှုကလှေလှေမြန်မြန်တိုးလာနေတယ်လို့တကောင်စင်အချက်အလက်တွေမှာဖော်ပြပါဗျ။ဒီလိုပြောင်းလဲမှုကြောင့်ရင်းချေးမှုအရာမတူညီကွဲပြားမှုတွေပိုတိုးလာတယ်လို့လဲဆိုပါဗျ။ဩစတြေးလျမှာနေထိုင်သူဦးရေရဲ့ထောက်ဝက်ကျော်လောက်ဟာနိုင်ငံရဲ့ခြားမှာမွေးဖွားသူတွေဒါမှမဟုတ်သူတို့ရဲ့မိဘတွေကရွှေ့ပြောင်းနေထိုင်သူတွေဖြစ်ပါတယ်။ဗြိတိန်ကနေရွှေ့ပြောင်းနေထိုင်သူတွေပြီးရင်အိန္ဒိယကနေပြောင်းရွှေ့နေထိုင်သူတွေဟာဒုတိယအများဆုံးဖြစ်လာနေပြီးအခုချိန်မှာတော့တရုတ်နဲ့နယူးဇီလန်နိုင်ငံတွေကအခြေချနေထိုင်သူတွေကိုတော့ကျော်လွန်သွားခဲ့တာပါ။ဩစတြေးလျကိုပြောင်းရွှေ့နေထိုင်သူဦးရေက2016ခုနှစ်ရဲ့နောက်ဆုံးသကောင်စည်းရင်းကောက်ယူတုန်းကတသန်းကျော်ရှိပါတယ်။လူဦးရေ8သိန်းခွဲလောက်က2019ခုနှစ်နှစ်ကုန်ပိုင်း90ယောဂါတွေမဖြစ်ခင်ဩစတြေးလျနိုင်ငံတကာလေဆိပ်မပိတ်ခင်ကရောက်လာခဲ့တာပါ။မိသားစုတွေကြားထဲမှာအင်္ဂလိပ်စကားမသုံးတဲ့သူအရေအတွက်က2016ခုနှစ်မှာ 5.5 သန်းကျော်အထိတိုးလာတယ်လို့သူတေသနပြုချက်တွေမှာဖော်ပြထားပါတယ်။ဒီထဲကမှလူဦးရေ8သိန်းခွဲကတော့အင်္ဂလိပ်စကားကိုကောင်းကောင်းမပြောတတ်သူဒါမှမဟုတ်လုံးဝမပြောတဲ့သူတွေဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာယဉ်ကျေးမှုပေါင်းစုံတိုးပွားလာနေကြောင်းဩစတြေးလျနိုင်ငံစည်ရင်အင်ပြူရိုရဲ့လက်ထောက်စည်ရင်အင်ပညာရှင် Theresa Dickinson ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ The number of us who are first generation Australians
။ဒီကမှာမွေးတဲ့ဩစတြေးလျနိုင်ငံသားတွေနဲ့တခြားနိုင်ငံကနေရွှေ့ပြောင်းလာတဲ့မိဘတစ်ပါးဒါမှမဟုတ်မိဘနှစ်ပါးစလုံးကမွေးဖွားလာတဲ့ဒုတိယမျိုးဆက်ဩစတြေးလျနိုင်ငံသားတွေရဲ့လူရည်ဟာကျမအပါဝင်အရေးအတွက်တိုးပွားလာခဲ့ပြီးအခုဆိုရင်တော့ဩစတြေးလျလူဦးရေထက်ဝက်ကျော်နေပါပြီ။ရွှေ့ပြောင်းနေထိုင်သူထက်တိုးဦးရေစုစုပေါင်း2,200နဲ့အိန္ဒိယနိုင်ငံဟာတခြားနိုင်ငံမှာမွေးဖွားပြီးဩစတြေးလျကိုဝင်ရောက်လာတဲ့လူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ဒါကြောင့်အိန္ဒိယဟာအခုဆိုရင်အင်္ဂလန်ပြီးရင်ဒုတိယမြောက်နိုင်ငံရဲ့ခြားမှာမွေးဖွားတဲ့ရွှေ့ပြောင်းနေထိုင်သူဦးရေအများဆုံးဖြစ်တယ်လို့တရုတ်နဲ့နယူးဇီလန်တို့ကတော့ကြော်ခဲ့ပါပြီ။
ဩစတြေးလျနိုင်ငံမှာခရစ်ယာန်ဘာသာကူးကွယ်သူဩစတြေးလျနိုင်ငံသားရာဂိုင်နှုန်းဟာပထမဆုံးအကြိမ်90ရာဂိုင်နှုန်းအောက်ကျဆင်းသွားခဲ့ပါတယ်။အိန္ဒိယနဲ့နီပေါနိုင်ငံတွေကရွှေ့ပြောင်းအခြေချသူတွေများလာတာကြောင့်၅နှစ်တွင်ဟိန္ဒူဘာသာဝင်တွေကတော့55ရာဂိုင်နှုန်းတိုးလာခဲ့ပါတယ်။ဒါကြောင့်ဌာနေဩစတြေးလျနိုင်ငံသားတွေတိုးလာတယ်လို့စစ်တမ်းတွေကဖော်ပြပါတယ်။ဒီရွှေ့ပြောင်းနေထိုင်လာသူတွေရဲ့မိခင်ဘာသာစကားစုစုပေါင်းက169ခုရှိပါတယ်။ ဩစတြေးလျနိုင်ငံမှာလူတအူးချင်းစီရဲ့လင်ကွဲပြားမှုကိုအစီရင်ခံမှုကတော့ရွေးချယ်စရာတစ်ခုအဖြစ်ခွင့်ပြုထားပြီးတကောင်စင်းစစ်တမ်းကိုတော့လူတိုင်းကိုကောက်ခံပါတယ်။မလိုက်နိုင်ရင်တော့တကောင်စင်းစစ်တမ်းမပြီးမချင်တရက်ကိုအမေရိကန်ဒေါ်လာ153ဒေါ်လာအထိထိုင်ရိုက်ခံရနိုင်ပါတယ်။တခြားနိုင်ငံကနေရွှေ့ပြောင်းနေထိုင်သူမဟုတ်တဲ့ဩစတြေးလျနိုင်ငံသားစစ်စစ်ဦးရေကတော့ 25.5 သန်းရှိတယ်လို့ဩဂတ်လ2021ခုနှစ်ရဲ့တကောင်စင်းရဲ့အရာသိရပါတယ်။ဒါဟာ2016ခုနှစ်ကစစ်တမ်းထက်လူပေါင်း2သန်းကျော်တိုးလာတာပါ။ဩစတြေးလျနိုင်ငံမှာလမ်းပန်းဆက်သွယ်ရေး၊ပညာရေး၊ကျန်းမာရေးနဲ့အခြေခံအစားအဦးဆိုင်ရာမူဝါဒတွေရေးဆွဲဖို့အတွက်တကောင်စင်းရဲ့အချက်အလက်တွေကိုအသုံးပြုတာဖြစ်ပါတယ်ရှင်။
အလိမ်မာတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့အမေရိကန်အစိုးရရဲ့သဘောထားအဖို့ကိုတင်ပြပါရမရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါရမရှင
်ဒီကနေ့အမေရိကန်ပြည်ထောင်စုမှာလွတ်လပ်ရေးပွဲကိုကျင်းပနေကြပါတယ်ဗြိတိန်နိုင်ငံကနေမူရင်းမြောက်အမေရိကတိုက်ကိုလိုနီနယ်73နယ်ကလွတ်လပ်ရေးကြေညာခဲ့တာနှစ်ပေါင်း246နှစ်ရှိခဲ့ပါပြီ။အဲ့ဒီအချိန်အစပြီးအရင်ကမြောက်အမေရိကတိုက်နောက်မှာအမေရိကန်ပြည်ထောင်စုလို့သိကြတဲ့နိုင်ငံကိုအခွင့်အလန်းရှိတဲ့မြေအဖြစ်မြင်ခဲ့ကြပါတယ်။လူတွေကဘဝအတိတ်ကိုစနိုင်တယ်၊ပေါများကြွယ်ဝအောင်လုပ်နိုင်တယ်၊ဘယ်သူမှစောင့်ကြည့်မနေတဲ့နိုင်ငံပေါ့။ဒီကနေ့ Massachusetts ပြည်နယ်မှာ1620ခုနှစ်ကအခြေချခဲ့ကြတဲ့ Puritan Christian ဝါဒီတွေလို့ဘာသာရေးနဲ့နိုင်ငံရေးယုံကြည်မှုကြောင့်အရေးယူခံရမယ့်အရေးအားလွတ်အောင်အမေရိကန်ကိုတချို့ကလာခဲ့ကြတာဖြစ်ပါတယ်။အမေရိကမှာပထမဆုံးကိုလိုနီဂျိမ်းစ်တောင်းကို1609ခုနှစ်ကထူထောင်ခဲ့ကြတဲ့အစောပိုင်းအခြေချနေထိုင်ခဲ့ကြသူတွေလိုပဲနောက်ပိုင်းရာစုနှစ်လေးစုအမေရိကန်ကိုလာခဲ့ကြသူအများစုကြီးကတော့သူတို့ပုံမချမ်းသာကြွယ်ဝဖို့နဲ့ပုံမကောင်းမွန်တဲ့ဘဝတွေကိုဖန်တီးဖို့မျှော်လင့်ချက်တွေအတွက်ဖြစ်ကြပါတယ်။ဗြိတိရှ်အစိုးရအတွက်တော့ဗြိတိရှ်နိုင်ငံတော်နဲ့တရဖူအတွက်ကိုလိုနီနယ်မြေတွေတည်ရှိနေရတာပါအဲ့ဒီတော့ကုန်ကူးတန်းရောင်းဝယ်ရေးခေတ်ဖြစ်ပြီးထွက်ကုန်နေရနေနိုင်ငံချမ်းသာတစ်ထက်ချမ်းသာရေးစီးပွားရေးမူဝါဒခေတ်ဖြစ်ပါတယ်ကိုလိုနီနယ်တွေမှာကုန်ထုတ်လုပ်ခွင့်ကိုပိတ်ပင်ထားပါတယ်ကုန်ကြမ်းကိုပဲရောင်းရပြီးဗြိတိန်နိုင်ငံကထုတ်တဲ့ကုန်ကြောပစ္စည်းတွေကိုပဲဝယ်ဖို့ကန့်သတ်ထားတာပါတခြားဘက်မှာတော့ဗြိတိရှ်သွင်းကုန်တွေကိုအခွန်ကြီးကြီးပေးဆောင်ကြရပါတယ်ဒါကိုလိုနီနယ်တွေကပုံကန်ကြတဲ့အချိန်အထိဖြစ်ပါတယ်1926ခုနှစ်ဇူလိုင်လ4ရက်နေ့မှာလွတ်လပ်ရေးကြေညာစာတမ်းကိုလက်မှတ်ရေးထိုးလိုက်တာနဲ့အတူအမေရိကန်ကိုလိုနီနယ်တွေကဗြိတိရှ်ဘရင်စနစ်နဲ့ခွဲခွာဖို့ရည်ရွယ်ကြောင်းကြေညာလိုက်ပါတယ်ကိုလိုနီနယ်တွေကအောင်ပွဲရလိုက်တာနဲ့အတူ9နှစ်ကြာအမေရိကန်လွတ်လပ်ရေးစစ်ပွဲအဆုံးသတ်သွားတဲ့အခါကူးတန်းရောင်းဝယ်ရေးဝါဒလည်းပြီးဆုံးသွားပါတယ်ဒီအခါကုန်ထုတ်လုပ်ရေးဖွံ့ဖြိုးတိုးတက်မှုနဲ့ကုန်သွယ်ရေးဈေးကွက်အစ်စ်ကိုဖွင့်လှစ်လို့ရလာပါတယ်စီးပွားရေးကကြီးမားလာခဲ့ပြီးဒေသခံလူတွေနဲ့အစ်စ်ရောက်လာသူတွေဟာသူတို့ဘဝတွေတိုးတက်အောင်လုပ်ဖို့အခွင့်အလမ်းပွင့်လာပါတယ်ဒီလိုဆိုလို့တော်လှန်ရေးကယူလာတဲ့အပြောင်းအလဲတွေကနေလူတိုင်းဒန်းလူကြီးမျှအကျိုးကျေးဇူးရှိခဲ့တယ်လို့မဆိုလိုပါဘူးအမျိုးသမီးတွေနဲ့ကျွန်ဖြစ်နေကြတဲ့အာဖရိကနယ်ပွားအမေရိကန်တွေဟာတော်လှန်ရေးအတွက်ကြီးမားစွာပေးဆပ်ခဲ့ကြရတာပါသူတို့မပါပဲတိုက်ပွဲကကောင်းကောင်းရှုံးသွားနိုင်ပါတယ်။ဒါပေမဲ့တော်လှန်ရေးကကျွန်ပြုတ်ခံရသူတွေမျှော်လင့်ကြသလိုကျွန်စနစ်ကိုအဆုံးမတက်ခဲ့ပါဘူး။အမျိုးသမီးတွေဟာလည်းဥပဒေအရအခွင့်အရေးအပြည့်အဝမရခဲ့ကြပါဘူး။ကျွန်စနစ်ဖြတ်သိမ်းရေးအတွက်နောက်ထပ်အနှစ်80ကြာခဲ့ရပါတယ်။အမျိုးသမီးတွေမဲပေးနိုင်တဲ့အထိနောက်ထပ်အနှစ်40ကြာခဲ့ရပါတယ်။ဘလို့ပဲဖြစ်စေဗြိတိရှ်အုပ်ချုပ်ရေးအဆုံးသတ်ပြီးအမေရိကန်ပြည်ထောင်စုမွေးဖွားလာတာနဲ့အတူအားလုံးအတွက်လွတ်လပ်ရေးလမ်းကြောင်းကိုချထားနိုင်ခဲ့ပါတယ်လွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့သူသောမတ်ဂျက်ဖဆန်ရဲ့စကားအရဆိုရင်လူတွေရဲ့ဒန်းတူအခွင့်အရေးနဲ့လူတိုင်းရဲ့ချမ်းသာဒုက္ခကိုလွတ်လပ်ရေးကြေညာစာတမ်းကိုရေးသားခဲ့သူသောမတ်ဂျက်ဖဆန်ရဲ့စကားအရဆိုရင်လူတွေရဲ့ဒန်းတူအခွင့်အရေးနဲ့လူတိုင်းရဲ့ချမ်းသာဒုက္ခကိုယခုအတိအမှတ်ပြုလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖို့ကိုတင်ဆက်လို့ပြပါပါရှင်
တော်သားရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့ website မှာစာရနဲ့လည်းဖတ်ရှုနိုင်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့ကြမ္မာရေးသိပ္ပံနဲ့ဤပညာအမျိုးသမီးကဏ္ဍ blogger တွေပြောသမျှမြန်မာအရေးသုံးသပ်ချက်စတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနှောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့လည်းနားဆင်နိုင်ပါတယ် VOA ကို internet ကနေဆက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်တောသားရှင်တွေနားဆင်လို့ရတဲ့တည်တခြင်းတွေတောင်းလို့ရဲဆိုရင်တော့ VOA ရဲ့ email ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 30 40 48 50နဲ့ line လာမီတာ190တို့ကနေထုတ်လွှင့်နေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းထောက်မဆုစီးပွားရေး blogger တွေပြောသမျှနဲ့သက်တမ်းရောင်းသတင်းလောအစီအစဉ်တွေကိုကြားရဖို့ရှိပါတယ်အခုအရင်ဆုံးတော့သတင်းထောက်မဆုနဲ့ဆက်ရအောင်ပါရန်ကုန်ကပေးပို့ထားတာကိုကိုတာညုံကတင်ပြထားပါတယ်ရှင
်ဒီပန်းစစ်ခါသူတွေကိုဖူကြီးထောက်ပံ့ရေးအယူဆရာနေမှာစစ်ကောင်စီနဲ့တခြားလက်ထက်ကိုင်အုပ်စုတွေပြည်သူတွေအပေါ်မှာရရဆက်ဆက်ညှပန်းနှိပ်စက်မှုတွေကိုရပ်တန့်ကြဖို့လူခွင့်ရေးလှူရှားသူတွေကတိုက်တွန်းထားပါတယ်ဒီကြောင့်သတင်းတောင်မှတ်စုဖြစ်တဲ့ရန်ကုန်ကနေပြောပို့ထားပါတယ်ကျွန်တော်တာညုံဦးပြောပြမှာပါစစ်အုပ်စုနဲ့တခြားလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်မှာရရဆက်ဆက်ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးတော့ဒီလောက်ရက်တွေကိုရပ်တန့်ဖို့ဆိုပြီးတော့ဂျွန်လ26ရက်နေ့မှာကြောက်တဲ့ညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးအပြည့်ဆိုင်ရာနေ့မှာအရက်ဖက်လူမှုအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုစန့်ကျင်တဲ့အကြောင်းရဲရဲရင်ထုတ်ဖော်နေကြတဲ့အရက်ဖက်အဖွဲ့တွေအထူးသဖြင့်လူခွင့်ရေးကော်ရက်ဆော့ရှောက်သူတွေသတင်းမီဒီယာသမားတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့လည်းအခုနှစ်ရဲ့အပြည့်အစုံညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရင်းနေမှာဥရောပသမဂ္ဂကထုတ်ပြန်ပါတယ်။ဆက်နာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုတွေကြောင့်ဖမ်းဆီးခံရသူတွေထဲကအချင်းအောင်တွေနှိပ်စက်ခံရပြီးတော့တစ်ဆုံးသူက95ဦးထိရှိပြီးတော့ဆက်နာသိမ်းပြီးတဲ့နောက်တကြွလှူရှားသူတွေရဲ့အသက်ပြည်သူ2022ဦးတို့တစ်ဆုံးခဲ့ရပြီးဖြစ်တဲ့ကြောင်းလဲအရက်ဖက်အဖွဲ့အစည်းတွေရဲ့ကြေညာချက်မှာဖော်ပြပါရတယ်။အခုပူတဲ့ကြီးညာချက်ပါပါတဲ့အရက်ဖက်အဖွဲ့အစည်းတွေတဲဆက်နာသိမ်းပြီးတဲ့နောက်ပိုင်းနေ့စဉ်အရက်သားထိခိုက်သေးဆုံးမှုတွေကိုစီးရင်ပြုစုနေတဲ့နိုင်ငံချင်းသားများကူညီဆော့ရွှဲအသင်း AABB လဲပါပါတယ် Burma Civil War Museum တီထောင်သူကိုရဲဟိန်အောင်ကတော့နိုင်ငံတကာကစစ်တပ်ကိုဖိအားပေးဖို့လူနေတဲ့အကြောင်း VOA ကိုပြောပါတယ
်ကိုစီပြောင်းလို့မြင်ပေမို့ဘာနာကကြောက်ဒီပြည်သူတွေနေ့စက်တက်တဲ့နေရာအတုံးကြီးနေမနက်ဒီမနော်ဒါရီကျွန်တော်မနက်ဖိဆိုးကိုကဘာလုံးကမနက်ဖိဆိုးကိုဒီနေ့အပေါ်ပေါ်ဆောင်မှုတွေလို့ဒီစီဝါရီကိုစိုးစိုးကိုဒီမျိုးကျေထောက်ပတ်ဖြစ်တဲ့နိုင်ငံစီဝါရီလုပ်ငန်းတွေဆက်လုပ်ဖို့လည်းညွှန်နေတော့ဒါရီကိုဒီနိုင်ငံသားအပေါ်ဝင်ကျွန်တော်သက်ဆိုင်ရာအဖွဲ့ကြီးရဲ့ကောင်တော်ကလည်းကျွန်တော်ဒီလိုဒီဘာဒီဘာဒီလိုလေးဒီချက်ပြီးတော့ကိုယ်ပေါ်ဆောင်ဆောင်ရွက်စီစဉ်နေဆိုရင်အကြောင်းကိုကျွန်တော်ချက်ပြီးတိုက်တွန်းလုပ်ပါလိမ့်မယ်ဟုတ်
အနာသိမ်းပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပခါတွေရဲ့နောက်ဆက်တွဲညှဉ်းပန်းနှိပ်စက်ခံရတာတွေကတစတစပိုများလာပြီးတော့အိုးရင်ဆွန့်ခွာထွက်ပြေးနေရသူတွေမှာရုပ်ပန်းဆိုင်ရာလိုအပ်ချက်တွေရှိနေတယ်လို့စိတ်ပန်းဆိုင်ရာပြဿနာတွေလည်းဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေတဲ့ရုပ်ပန်းနဲ့စိတ်ပန်းဆိုင်ရာထိခိုက်မှုတွေကြောင့်တက်ကြီးပိုင်းတွေကတည်ဆုံးသူပိုများလာတယ်လို့ကုညီပေးနေသူတွေကပြောပါတယ်။စိတ်ကျမ်းမာရေးပညာရှင်တူကတော့ဒီအခြေအနေတွေပေါ်မှာခုလိုသုံးသပ်ပါတယ်။
ကတည်းကဒီမှာတော့ပြလာတယ်။ဒီအိမ်ကြီးရာလေးရောမောင်းထုတ်ခံရတဲ့ခံစားမှုအဲဒီခံစားမှုတော့ဆိုတာအာရလာတဲ့နောက်ဆက်တွဲတွေဆိုတော့ဦးခံစားနေတာသူမရှိနေတာပါလေ။ဒီကြီးကြီးပါတယ်ရယ်ဒီအိမ်ကနေပြီးရဲ့ဒီရတာပြီးရောတော့ခက်ထုတ်ခံစိတ်ကြတယ်။ဒီလိုကအရာကိုမနစ်စံလို့နေလို့ဒီရယ်ရောအာမဖြစ်ခဏနေတော့ခန္ဓာကိုယ်ရဲ့ဒုက္ခပြေးနေသွားနိုင်တဲ့အရင်မဟုတ်တော့သူတို့ကပို့ပြီးတော့ဒုက္ခတွေဒီများကြီးရယ်ကိုယ်ကြီးရတယ်နော်မျိုးရည်တွေမျိုးရည်အခန်းကြီးတွေရတယ်ဟာဒါခဏလေးဒုက္ခမျိုးမျိုးပေါ့ဒီကတော့အန္တရာယ်ကပြောက်တယ်နော်သူ့ရဲ့မျိုးတွေတားတွေဘယ်လိုမျိုးရမလဲဆိုတာဟာဒီတိုင်းကြံရတဲ့ပြည်ဆိုရင်သူ့တားတဲ့မျိုးမျိုးကောင်းကောင်းလေးထားနေတယ်နော်မျိုးတွေပြည့်တယ်ဒါကမျိုးမျိုးမျိုးတွေနေတာဖြစ်တယ်နော်အဲ့လိုမျိုးခါလေးမရဘူးပေါ့အဲ့ဒီတုံးကြီးကကျွန်တော်အဓိကတူခံစား
မြန်မာနိုင်ငံမှာမတူကွဲပြားတဲ့ယဉ်ကျေးမှုတွေနဲ့ဒလိထုံတမ်းတွေအောက်မှာအမျိုးသမီးတွေဟာလည်းညှဉ်းပန်းနှိပ်စက်ခံကြရတယ်လို့အမျိုးသမီးအခွင့်အရေးလှူရှားသူတွေကပြောပါတယ်။ဆန္ဒမသိခင်ကတည်းကအမျိုးသမီးတွေအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိနေပြီးတော့အခုချိန်မှာဓာတ်ထက်ပူဖိနှိပ်ခံရတယ်လို့ကူကီအမျိုးသမီးများဆိုင်ရာလူခွင့်ရေးအစည်းအရုံးအတွင်းမှုဘွိုင်နွန်းကအခုလိုပြောပါတယ
်။နှကိုကလေးကအာနာသိမ့်မှုကမဖြစ်ခဲ့ဘူးဆိုရင်တောင်မှကျမတို့မြန်မာပြည်မှာကမတူညီတဲ့လူမျိုးစုတွေမတူညီတဲ့ရေရဗလိထုံတန်းတွေယဉ်ကျေးမှုတွေကြောင့်ကျမတို့အမျိုးသမီးတွေပိုပြီးဖိနှိပ်ခံရတဲ့ဟာကအတန်းဖမှုခံရတဲ့ဟာအခုဒီအာဏာသိမ်းမှုကြောင့်ကျမတို့ပိုပြီးမှရခင်ကားထက်ကိုလေနှစ်ဆလောက်ကိုတိုးပြီးမှကျမတို့အမျိုးသမီးတွေကကြံခံနေရတဲ့ဟာဖြစ်လာတယ်လို့ဆိုတော့ကျမတို့အမျိုးသမီးတွေရဲ့ဘဝကနိုင်ငံရေးအရပြောင်းလဲမှုဖြစ်ပါစေဦးဘာကိစ္စပဲဖြစ်လာပါစေဦးတော့ပထမဆုံးခံလိုက်ရတဲ့ဒီကတော့ကျမတို့အမျိုးသမီးတွေကအများအားခံရတဲ့ဖက်ကဖြစ်နေတယ်ဆိုတော့ဟိုကျမပြောချင်တယ်ပေါ့နော်အော်ရေနောကဘောနော်ဒီအမျိုးသမီးအတန်းဖတ်ခံရမှုပဲညင်းပန်းလေးဖတ်ခံရမှုခံရတဲ့အမျိုးသမီးတွေအတွက်ကိုကုညီထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများရှိပြကျမတို့မှာတိုင်ကြမဲ့နေရာတွေရန်နေရာတွေရှိပြအခုကာလကတော့လုံးဝမရှိတော့ဘူးကျမတို့စီမလေးဘသူ့ကိုအမေခေါ်ရမယ်ဘသူ့ကိုဖေခေါ်ရမယ်ဆိုတော့မသိတော့ဘူးဆိုတော့ကျမတို့မသိနိုင်တဲ့အမျိုးသမီးတွေအိမ်ထဲမှာဘလောက်ချီတောင်မှအတန်းဖတ်ခံရမှုတွေရှိနေမလဲဆိုတော့ကျမတို့တော့မန်းစားကြည့်လို့တော့မရတော့အောင်အများအရန်ရှိနေလိမ့်မယ်လို့ကျမတို့တော့ထင်တယ်
နေရာတချို့မှာတော့ဒေသခံတွေနဲ့စစ်ပေးဒုက္ခသည်တွေဟာဒေသအတွင်းလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒဏ်ကိုလည်းခံကြရပါတယ်။ဒါကြောင့်လည်းပဲသူတို့ဒေသအတွင်းမှာဘယ်လက်နက်ကင်အဖွဲ့အစည်းကိုမှလူလလမရှိကြပါဘူး။လက်နက်ကင်ချင်းချင်းပစ်ခတ်မှုတွေကြောင့်စစ်ဆောင်စခန်းနဲ့နေထိုင်သူတချို့အသက်သေဆုံးတဲ့အခြေအနေအထိကြုံနေရပါတယ်။ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကဇွတ်အောင်စစ်ဆောင်စခန်းနဲ့ကက်လျက်ကကာလိုင်ကြီးရွာမှာနေထိုင်သူတွေဟာသူတို့ရွာမှာဘယ်လက်နက်ကင်အဖွဲ့မှတတ်မဆွဲကြဘူးတောင်းဆိုထားပါတယ်။လနဲ့ကန်ပြိပခဒံကိုဒုက္ခသည်တွေနဲ့ရွာသားတွေမကြခဏဆူသလိုရင်ဆိုင်နေရတာကြောင့်ပြည်ရင်းပြပအဖွဲ့စည်းတွေအနေနဲ့လည်းအရသားတွေနားမှာစကန်ချကြတာကိုဝိုင်းဝန်းဖိအားပေးကြဖို့ဒုက္ခသည်တွေကတောင်းဆိုပါတယ
်ကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းနိုင်ငံတကာအဖွဲ့အစည်းကရောဒီမြန်မာနိုင်ငံတရားအဖွဲ့အစည်းတွေအားလုံးလည်းကျွန်တော်ဝိုင်းဝန်းပြီးတော့ဖိအားပေးဖို့အတွက်ပေါ့နော်ဒီစိတ်ဆောင်စခန်းတွေကနေထွက်သွားဖို့ရယ်ပြီးတော့ကျွန်တော်စိတ်ဆောင်စခန်းနဲ့ဒီကျေးရွာကြီးကနေဒီမိသားတစ်ထောင်အတေးပေါ့နော်စခန်းချနေတဲ့ကျွန်တော်ပြောဖို့ရဲ့ဒီတမတော်ဘက်ကိုလည်းကျွန်တော်တို့ပြောချင်တာရှိရဲ့ဒီစိတ်ဆောင်စခန်းတွေဒီကျေးရွာတွေကိုလည်းတနတ်ကြီးတွေပါကျွန်တော်ပြည့်ဖို့အတွက်ပေါ့နော်အမျိုးတောင်းဆိုချင်တာရှိပါရဲ့ဗျာ
ဆရာနာသိမှုကိုဥဆောင်ဆက်ညင်ဆလားပြခဲ့တာကြောင့်နှစ်ရှည်ထောင်နဲ့ကြာခံနေရတဲ့နေပေတီတီကအခြေခံလူသားတွေလည်းရှိနေပြီးတော့သူတို့ရဲ့နိုင်ငံရေးယုံကြည်ချက်လှူရှားမှုတွေကြောင့်နှင်းပန်းနှိမ့်ဆက်ခံကြရတယ်လို့အလို့သမားရေးလှူရှားသူတွေကပြောပါတယ်မြန်မာနိုင်ငံအထွေထွေအလို့သမားသမဂ္ဂများဖွဲ့ချုပ်FGWM ရဲ့ဥက္ကဋ္ဌဒုံမိုးစနာမြင့်ကဖိနှိပ်ခံရတဲ့အလုသမားတွေရဲ့အခြေအနေကိုခုလိုပြောပါရယ
်အလုသမားလူတန်းစားအတွက်ဖိနှိပ်ခံမှုတွေကိုလည်းလွတ်မြောက်စေချင်တယ်အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းဖိနှိပ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရေးအကျဉ်းချခံမှုတွေလည်းရှိနေတယ်ကိုယ်ရင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုသမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရက်ပြည့်ရဲ့အတွက်လုပ်ငန်းခွင်တွေဒဲမှာပေါ့နော်ကျွန်တာပုံစံမျိုးလုပ်ကန်ဆောင်ရနေရတဲ့အခြေခံအလုပ်သမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့စစ်ပေးချတာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကျလို့ရှင်ရင်ပြောင်းလဲမှုတွေလုပ်ကန်အကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီအလုပ်သမားတွေရဲ့အခြေအနေကိုဆောင်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့စိုက်တွန်းပြောကြားခြင်းပါတယ
်ကုလသမဂ္ဂလူခွေဆရာမဟာမကြီးရုပ်ရဲ့2022ခုနှစ်မတ်လတုန်းကထုတ်ပြန်တဲ့အစီအစဉ်စာမှာနိုင်ငံတကာစစ်ဖက်ထိန်းသိမ်းရေးစခန်းတွေမှာနှစ်ရှည်လာများစစ်ကြောမင်းများကြီးအတွင်းလူညိုရေးတပ်ဖွဲ့တွေကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားနှိမ့်ဆက်မှုပေါင်းစုံအပါဆိုးရတဲ့လူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်ကမ္ဘာရေးကိစ္စတွေကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုမီဒီယာတွေအားစိုက်မှုကညော့သွားပြီးမဲ့ပြည်တွင်းမှာကတော့နေတိုင်းနှီးပါလူလူတိုက်ပွဲတွေရှိနေပြီးတော့ကြေးရွာမီရှုမှုတွေနဲ့တူအယူဆမတူတဲ့အဖွဲ့အစည်းတွေကြားအပြန်အလှန်တပ်ဖြတ်မှုတွေကနေရာနှံ့ရှိနေတယ်လို့ဒေသခံတွေနဲ့နိုင်ငံရေးလှူရှားသူတချို့ကပြောပါတယ်။ဒီလိုမျိုးနိုင်ငံရေးပြပခတွေကြားဒေသခံပြည်သူတွေညှဉ်းပန်းနှိပ်စက်ခံရမှုတွေနေ့စဉ်နဲ့အမျှရှိနေတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုစီစဉ်ကနေတင်ဆက်လိုက်ပါတယ်။ကျွန်တော်ပါတယ်
ရန်ကုန်ကပေးပို့ထားတဲ့သတင်းထောက်မှတ်စု ကိုသားညုံကတင်ပြတော်တော်ပါရှင်တသရှင်များရှင် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းဘတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းဗီဒီယိုသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုရမကနိုင်ငံတကာနဲ့ဒေတာတွေကထူခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းရှာဖွေကြည့်ရှုနိုင်ပါတယ် VOA ကနေထုတ်လွှင့်ပြီးသမျှYouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့အပတ်စဉ်တင်ဆက်နေကြစီးပွားရေးကဏ္ဍပါ။မြမဆန်စကွဲပြပတင်ပို့မှုဆက်လက်မြင့်တင်နေပေမဲ့တက်မှတ်ငွေလဲနှုန်းကြောင့်ဒီလပိုင်းတွင်အတွင်းပြန်နှေးသွားမယ့်အရေးဆန်စပါးလုပ်ငန်းရှင်အတိုင်းဝိုင်းကစိုးရိမ်ကြပါတယ်။ပင်လယ်ရေကြောင်းတင်ပို့မှုမှာနောက်ထပ်အမသင့်မရဖို့မသေးချသလိုနေဆက်ကုန်သွယ်ရေးမှာလည်းပို့ကုန်တန်ဖိုးတက်မှတ်ချက်ကိုအမေရိကန်ဒေါ်လာနဲ့ပြောင်းလဲလိုက်တာကြောင့်ကုန်သွယ်ရေးကျနိုင်ကြောင်းခန့်မှန်းကြပါတယ်ဒီသတင်းမှတ်စီးပွားရေးအစီအစဉ်မှာမသိငိထိုက်ကတင်ပြထားပါတယ
်ဒီပါကိုဆန်တဲ့စကွဲတင်ပို့မှုဆက်ရှိနေပြီး FOB ရန်ကုန်ဈေးနှုန်းတွေလည်းမကျပါဘူးဒါပေမဲ့လည်းဒီအပိုင်းတွေအတွင်းမှာပဲဆန်စည်းကျသွားတယ်လို့ကုန်သည်ဥပိန့်ချိုင်ကပြောပါတယ
်ဆန်တဲ့ကို1100လောက်ကျတယ်မ
မြန်မာနိုင်ငံစံစဘာအသင်းချုပ်ကအပတ်စဉ်ဖော်ပြနေတဲ့ပြည်ပပို့ကုန်ဈေးနှုန်း FOB ရန်ကုန်ဈေးနှုန်းတွေလည်းမပြောင်းလဲပါဘူး။ဒါပေမဲ့ပြည်ရင်းမှာစံစည်းကြတာလို့ကုန်တွေတွေကပြောတာပါ။လက်ရှိမှာတော့ပြည်ပကိုပင်လယ်ရေချောင်းနဲ့စံစကွဲတင်ပို့မှုဆက်လက်ရှိနေပြီးပြီးခဲ့တဲ့2လခွဲတာအတွင်းတန်ချိန်5သိန်းလောက်ပို့ခဲ့တဲ့အကြောင်းအရင်းကအမှားတွေဖြစ်တယ်လို့လည်းစံစဘာလုပ်ငန်းရှင်တိုင်ဝိုင်းကပြောပါတယ်။ကိုဗစ်ကပ်ပေးရုရှားရဲ့ယူကရိန်းကျူးကျော်စစ်နောက်ပိုင်းကမ္ဘာစားနပ်ရိက္ခာဈေးကွက်မှာအဝယ်လိုက်လာပြီးမြန်မာဆန်စကွဲပြပတင်ပို့မှုလည်းအကောင်လာပါတယ်။ဒါပေမဲ့လည်းပို့ကုန်လုပ်ငန်းတွေအကောင်လာချိန်မှာပဲစစ်ကောင်စီကပို့ကုန်ရငွေနိုင်ငံခြားငွေကိုတတ်မှတ်နှုန်းထားနဲ့မြန်မာကျပ်ငွေပြောင်းဖို့စီကံချမှတ်ခဲ့တာကြောင့်ပင်လယ်ရေကြောင်းကနေကောက်ပဲသီးနှံပြပတင်ပို့မှုမှာအရင်အမှားလက်ခံထားသူတွေသာဆက်ပြီးတင်ပို့နေတဲ့အနေအထားလို့လဲပြည်ရင်းလုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ဒါပေမဲ့အခုဇူလိုင်လ10ရက်နေ့ကစလို့နေဆက်ကုန်သွယ်ရေးမှာလဲပို့ကုန်တွေကိုအရင်ကတစ်ဖက်နိုင်ငံငွေချင်းနဲ့တန်ဖိုးသတ်မှတ်ခွင့်ပြုခဲ့ရာကနေအခုတော့အမေရိကန်ဒေါ်လာနဲ့ပြောင်းပြီးသတ်မှတ်တာကြောင့်ဈေးကွက်ထဲမှာဈေးအေးသွားစေတယ်လို့ကုန်တယ်လုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။
ဒါမပေါ်မှာသူကရှာလာတယ်ဘာဖြစ်လာလဲဆိုတော့ဘူးပါကကျိုးဒီဟိုငယ်စားသူတို့မျိုးကိုသူကဒေါ်လာနဲ့သူကအမှတ်လိုက်လို့မှာသူကရန်အစားကိုဒေါ်လာနဲ့ပြန်ပြန်တော့မယ်ဒါအစားကိုဒေါ်လာနဲ့ပြန်ပြန်တော့မယ်ဆိုတော့အဲ့ဒီမှာဟိုဒေါ်လာက1,500အတူတက်မှတ်ထားတော့ရွှေနဲ့ပို့မယ်ပေါ့ရွှေနဲ့ပို့မယ်ဆိုရင်ရတဲ့ငွေရယ်ဒေါ်လာနဲ့ပြန်ပြီးတော့တက်မှတ်လို့ဒီတက်မှတ်လို့စားတဲ့ငွေလေဆိုလို့ရှိရင်ဒေါ်လာနဲ့အမှတ်တဲ့ငွေကနည်းသွားလိုက်တယ်
။ဘိုးဘန်ကအမေရိကန်ဒေါ်လာကို1,850ကျပ်နဲ့သတ်မှတ်ပြီးပို့ကုန်လုပ်ငန်းရှင်တွေကိုတစ်ရက်အတွင်းရောင်းချခိုင်းထားတာပါ။ဒါပေမဲ့လည်းနေဆက်ကုန်သွယ်ရေးမှာတော့တစ်ဖက်နိုင်ငံရဲ့ငွေချေးဖြစ်တဲ့တရုတ်ယွမ်ငွေ၊ထိုင်းဘတ်ငွေတို့နဲ့တန်ဖိုးသတ်မှတ်ပေးချေနိုင်တာကြောင့်ဘိုးဘန်သတ်မှတ်ဈေးနဲ့မဟုတ်ပဲပေါက်ဈေးနဲ့ရောင်းနိုင်တဲ့အခွင့်အလမ်းတားခဲ့ပါတယ်။အခုတော့ဒီအချက်ကိုပိတ်ဖြတ်လိုက်ပြီးဇူလိုင်လ10ရက်နေ့ကစလို့နေဆက်ပို့ကုန်သမားတွေလည်းအမေရိကန်ဒေါ်လာနဲ့ပေးချေရတော့မှဖြစ်တာကြောင့်ဗဟိုဘဏ်သတ်မှတ်နှုန်းဒေါ်လာ1,850ကျပ်သတ်မှတ်နှုန်းဖြစ်သွားပါပြီ။အပြင်ပေါက်ဈေးကအမေရိကန်ဒေါ်လာကို2,100ကျော်လောက်ဖြစ်နေတာလို့လုပ်ငန်းရှင်အတိုင်းဝိုင်းကပြောပါတယ်။ကောက်ပဲသီးနှံပြပတင်ပို့တဲ့တခြားနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်တို့လိုနိုင်ငံတွေမှာအမေရိကန်ဒေါ်လာငွေဈေးတက်ပြီးပြည်ရင်းသုံးငွေကဈေးကျတာကြောင့်ပို့ကုန်တွေအတွက်အသာချက်ဖြစ်ပြီးမြန်မာနိုင်ငံမှာတော့သတ်မှတ်ငွေလဲနှုန်းကြောင့်မြန်မာကျပ်ငွေဈေးမှလာပြီးပို့ကုန်ပိုင်းမှာမရှင်းနိုင်မဲ့အရေးကိုလည်းလုပ်ငန်းရှင်တွေစိုးရိမ်ကြပါတယ်။ဇူလိုင်၊ဩဂုတ်နဲ့စက်တင်ဘာမှာပြပတင်ပို့မှုရော့မယ်လို့လည်းမှန်းကြပါတယ်။ဆီယနာတင်ပြီးနောက်ရှင်မတူနောက်မဆုတ်တာနိုင်ငံရေးအချက်အသေးတွေကြားအိုးအိမ်စွန့်ထွက်ပြေးရသူတသန်းကျော်ရှိလာပြီလို့ကုလသမဂ္ဂကပြောဆိုပြီးနိုင်ငံတွင်းမှာစားနပ်ရိက္ခာပြဿနာတက်နိုင်တယ်လို့လည်းသတိပေးနေတာပါကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ထောမတ်စ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာလုပ်တဲ့လူ့အခွင့်အရေးကောင်စီညီလာခံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအခုလိုတင်ပြခဲ့ပါတယ
် 5 million childrenrequire urgent
humanitarian assistance
kling nge nga dan twet yee bwa sa na mu aku nyi lo at ba de sa na yi ka pyatana paw nan bi kling nge di ahara ma pye wa mu ne phun myo mu hne kwe mu de a ji je to la nai de shi ni da go jwan jin du de ga tadi pe tha ba de
are all on the rise girls are particularly vulnerable to forced marriage and sexual exploitation
မြန်မာနိုင်ငံမှာဆန်စပါးပြည်ပတင်ပို့မှုတွေကြောင့်ပြည်ရင်းစားသုံးမှုမှာဆန်ရှားပမှုကြုံရနိုင်ခြေရှိနေပါသလားပြည်ရင်းဆန်ကုန်တဲ့ဥပိန်ကျိုင်ကတော့ပြည်ပပို့တဲ့ဆန်စကွဲတွေကပြည်ရင်းမှာစားသုံးမှုနည်းတယ်လို့ပြောပါတယ
်ကျွန်တော်ကဒီပြည်ပပို့တဲ့ဆန်ဟိုလက်ရှိပုံကပြည်ပပို့တဲ့ဆန်ကဒီမှာမစားဘူးအနေချင်းနဲ့ဆိုင်ဒီမထောက်ဆက်တဲ့မြန်မာပြည်မှာဖတ်ခဲ့တဲ့စကားတွေပြည်ရင်းမှာစားတယ်
အခုကစပားစည်းတက်ပေမဲ့ဆန်စည်းကငြိမ်နေတဲ့အချက်ကိုလည်းသူကအခုလိုထောက်ပြပါတယ
်။အစားကြီးဘာကြောင့်ပြောင်းလဲဒီကျွန်တော်တို့ဒီဟိုစားထုတ်ပစ္စည်းကဝိုင်းနဲ့ချင်းလို့တကယ်လို့ဒီဘာမကြမနေ့ကနေ့ကင်အဲတော့ခေါင်းချင်းလို့လည်းမကဘူးတက်သွားတော့အဲ့ဒါကြောင့်စပားစည်းတက်တာဆန်စည်းရတာမတက်ဘူး။စပားစည်းတက်တဲ့သူကဆန်စည်းရမတက်ဘူး။ကြည့်ရင်စားဆန်စည်းရမတက်ဘူး။ကြည့်ရင်မှရင်းကြည့်ဘူး။ဒီကောင်နဲ့စားရင်ဆန်စည်းကိုတစ်ထောင်ထောက်မှလည်းရေးကြည့်တယ်စားကြီးကတော့ဒီလိုတက်သွားတယ်မသိဘူးမင်းကတက်တယ်လားမင်းကလည်းစားကြတယ်အော်မိုးစွားတရားကိုမင်းကလည်းစားတယ်မသိဘူးမင်းကတက်တယ်ဆိုတော့စံကြီးကမင်းကလည်းစားစံပေးမှာအဲတစ်ထောင်1500အဝန်းကျင်နဲ့တက်တယ
်စပားစီတက်ပေမဲ့လို့လေသမားတွေအတွက်ကတော့တိတ်ပြီးတော့အကျိုးအမြတ်မထွက်နိုင်ပါဘူးတဲ့ဘာကြောင့်ပါလဲ
အခုလောကနဲ့ဒီလောကနဲ့ဆိုတော့သူတို့လည်းဘာမှမထူးပါဘူးသူတို့ဆိုတာဒီလိုပေါ့သူတို့ဒီကိုအကူကဈေးကြီးနေတော့လုံးလုံးမကင်းတော့စားရမကင်းတော့အထမုံနေတယ်ကျွန်တော်လည်းဒီကဈေးကတော့ကောင်းပါရဲ့အထမုံနေတယ်သင်္ဟာကြီးတွေကတော့ဘာမှမထူးတုံးတုံးနေကြတော့ပိတ်မကွာတော့ဘူးအဲဒီကျိုးမျိုးတော့မတိကျိုးမျိုးရှိရော
တင်ငိထိုင်စီစဉ်ထားတဲ့စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါရှင်။မကြာခင်မှာတော့အနုပညာလောကကသတင်းတူတူတူတွေကိုတင်ဆက်ထားတဲ့တက်တယောင်သတင်းလောအစီအစဉ်ကိုတင်ပြပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့ blogger တွေပြောသမျှအစီအစဉ်ကိုတင်ပြပါအောင်မယ်။လျှာစိုက်ပျိုးရေးဟာလှုပ်သားအင်အားအများအပြားလိုအပ်တဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။နယ်သာလန်နိုင်ငံမှာလူအင်အားအစားစက်ရုပ်အင်အားနဲ့အလုပ်တွင်ကျဲစေအောင်သီးနှံပတ်မှန်တွေအထွတ်တိုးအောင်ဖန်တီးနေကြတဲ့အကြောင်းမဆုမျက်မှုက blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
ကျူလစ်ဘန်မင်စိုက်ပျိုးရေးအပါအဝင်စိုက်ပျိုးရေးနည်းပညာမှာရှေ့ပြေးတဲ့ Netherlands နိုင်ငံမှာလေယာစိုက်ပျိုးရေးအတွက်အထောက်အကူဖြစ်မဲ့နည်းပညာတွေပြသတဲ့ Green Tech ပြပွဲကိုကျွန်လာလေတုန်းကပြုလုပ်ခဲ့ပါတယ်ခေတ်သစ်နည်းပညာတွေကလေယာစိုက်ပျိုးရေးလုပ်ငန်းလုပ်သူတွေအတွက်ဘယ်လိုပံ့ပိုးမှုတွေလုပ်နိုင်မလဲသီးနှံပန်းမှန်တွေအထွက်ထိုးအောင်ဘယ်လိုနည်းပညာတွေနဲ့လုပ်နိုင်မလဲဆိုတာပြသခဲ့တဲ့ပြပွဲဖြစ်ပါတယ်2022ခုနှစ်အတွက် Green Tech ဆုကိုရသွားတာကတော့ Berry ဆိုတဲ့တတိခူးဆက်ရုပ်ဖြစ်ပါတယ် Germany နိုင်ငံက Organic Farms ဆိုတဲ့ကုမ္ပဏီကတည်ထွင်တဲ့တည်တည်ခူးဆက်ရုပ်ကတည်တည်အရွယ်အစားအမဲ့အနီအထားနဲ့တည်တည်အရည်အသွေးတွေကိုတညီတည်းဖြစ်အောင်အရင်စစ်ဆေးပြီးတော့မှခူးဆွပေးတာဖြစ်ပါတယ်လူတွေလောက်မြန်မြန်မခူးနိုင်ပေမဲ့လူတွေလိုနားချိန်မလိုပဲဆက်ရုပ်ကခူးဆွပေးနိုင်တယ်လို့ Organic Farms ကိုပူးတွဲတည်ထောင်တဲ့ Hannah Brown ကပြောပါတယ်
So this robot can harvest approximately 10 kilos an hour
ဒီဆက်ရုပ်ကတနားရီကို10ကီလိုလောက်ခူးပေးနိုင်ပါတယ်လူတွေဆိုရင်တော့တနအီအတွင်းဒီထပ်ပုံများများခူးပေးနိုင်ပါတယ်။ဒါပေမဲ့ဆက်ရုပ်တွေကြတော့24နာရီလုံးအလုပ်လုပ်နိုင်တယ်လို့တပတ်မှလည်း9ရက်လုံးခူးဆွပေးနိုင်ပါတယ်။အဲ့ဒါကိုနှိုင်းရှင်တွက်ချက်ကြည့်လိုက်လို့ရှိရင်လူတွေခူးနိုင်တဲ့ပမာဏလောက်အဲ့ဒီထပ်တောင်နည်းနည်းပို့ပြီးဆက်ရုပ်ကသီးနှံတွေကိုခူးပေးနိုင်ပါတယ်
။တစ်သီးဘလောက်မှတ်နေတယ်လဲဆိုတာကိုဆက်ရုပ်ကအတိအကျမှန်းဆခူးဆွပေးနိုင်တယ်လို့တစ်သီးချင်းတွေကိုအလေအလွတ်မရှိတန်းထည့်ပေးနိုင်တဲ့အတွက်တစ်သီးတွေခူးပြီးတာနဲ့ချက်ချင်းတင်ပို့ပေးနိုင်မှာဖြစ်ပါတယ်
Yes, so especially for high quality fruit this or export this really gives an advantage.
အရေးသွေးကောင်းတဲ့သီးနှံတွေတင်ပို့တဲ့သီးနှံတွေအတွက်ဒီဆက်ရုပ်ကိုသုံးတဲ့အားသာချက်ကအရွယ်အစားညီညီပုံသဏ္ဍာန်ညီညီလေးတွေခုစုပေးနိုင်ပါတယ်။ဆက်ရုပ်နည်းပညာကြောင့်အသီးတွေကိုလူတွေလက်နဲ့ထိစရာမလိုတဲ့အတွက်အထီးအကိုက်အလေအလွင့်လည်းမဖြစ်ပါဘူး။လူတွေလက်နဲ့ခူးရင်တစ်ခါတစ်ခါအသီးတွေနာသွားတာထိခိုက်သွားတာမျိုးဖြစ်တတ်ပါတယ်။ဆက်ရုပ်တွေနဲ့ကြတော့အဲ့လိုမျိုးမဖြစ်တဲ့အတွက်အရေးအသွေးပိုစိတ်ချရပါတယ်။
ဘယ်ရီတတိခုဆက်ရုပ်တစ်ခုရဲ့ဈေးကယူရို3သိန်းတန်ဖိုးရှိတာကြောင့်ဈေးတော့တိတ်မသေးလာပါဘူး။ဒါပေမဲ့ဒီဆက်ရုပ်ကိုဝယ်ယူရင်းနှီးမြှုပ်နှံတဲ့ခြံဆိုင်သူတွေအနေနဲ့သုံးနှစ်အတွင်းမှာအရင်အမြင်ပြန်ရမှာဖြစ်တယ်လို့ Organic Farms Company ကပြောပါတယ်။ပန်းအိုးတွေနဲ့စိုက်ပျိုးရေးလုပ်သူတွေအနေနဲ့အပင်တွေကိုတနေရာကနေတနေရာပြောင်းရွှေ့သဲမယ်ဆိုရင်အပင်များရင်များသလိုလူအင်အားလိုနိုင်ပါတယ်။ဒါကြောင့်အပင်တွေရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်ကိုလည်း Netherlands နိုင်ငံကCreatex ဆိုတဲ့ company ကတည်ထွင်ထားပါတယ
် The benefit of robotic tray filling is that you can have multiple trays, multiple pots with the same
ဆက်ရုပ်သုံးပြီးအပင်တွေကိုအရွှေ့အပြောင်းလုပ်တဲ့အကျိုးကဆက်ရုပ်တစ်ခုထဲနဲ့အပင်တွေအများကြီးဘန်းတွေအများကြီးကိုရွှေ့ပြောင်းလို့ရပါတယ
် Netherlands နိုင်ငံအပါအဝင်လေယာဉ်စိုက်ပျိုးရေးအဓိကလုပ်ကြတဲ့နိုင်ငံတွေမှာအပင်တွေကိုအလျားလိုက်စိုက်ပျိုးတာထက်အဆင့်တွေဆင့်ထားတဲ့ဆင့်တွေပေါ်မှာစိုက်ပျိုးတဲ့ vertical farming နည်းနဲ့စိုက်ပျိုးနေကြပါတယ်နေရာကုန်တက်တာတဲ့ဒီစိုက်ပျိုးနည်းအတွက်အခုလိုအပင်တွေကိုရွှေ့ပြောင်းပေးနိုင်တဲ့ဆက်ရုပ်တွေကတိတ်အသုံးဝင်တယ်လို့တီထွင်သူတွေကပြောပါတယ
် We use our experience from indoor growing to now also go vertical
ဘောလုံးလေးလုံးစိုက်ပျိုးရေးကနေဒေါင်လိုက်စိုက်ပျိုးရေးအထိကျွန်တော်တို့ဆက်ရုပ်တွေနဲ့စမ်းသပ်စိုက်ပျိုးပါတယ်ဒေါင်လိုက်စိုက်ပျိုးနည်းကအခုတိတ်ကိုခေတ်စားတဲ့စိုက်ပျိုးနည်းဖြစ်ပါတယ
်အခုလိုအပင်တွေကိုမိုးလုံးလေးလုံးနေရာမှာအဆင့်တွေနဲ့စိုက်ပျိုးတဲ့အခါမှာအရေးအကြီးဆုံးကအလင်းရောင်ဖြစ်ပါတယ်အပင်တွေရှင်သန်ဖို့အသီးတွေအပွင့်တွေပွင့်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့လင်းအောင်ချီကိုလည်း Signify ဆိုတဲ့ company ကတည်ထွင်ထားပါတယ်။သစ်ဆေးချခြင်း၊အပင်ပြိုးခြင်း၊ပန်းပွင့်ခြင်း၊ရိတ်သိမ်းခြင်းအဆင့်ဆင့်မှာလိုအပ်တဲ့မီးရောင်နဲ့ပမာဏအနည်းအများကိုအသေးချာတွက်ချက်ပြီးတော့ဖန်တီးထားတာဖြစ်ပါတယ်။စိုက်ပျိုးသူအနေနဲ့လိုအပ်တဲ့အလင်းရောင်ကိုဆက်မှအချိန်စရာတတ်မှတ်ပြီးပေးထားလို့ရကြမှာပါ
For vertical farming it's of course important to have the right lights to have good light intensity
ဒေါင်းလိုက်စိုက်ပျိုးတဲ့အခါလင်းရောင်ကတိတ်အရေးကြီးပါတယ်ပင်တွေအတွက်လိုအပ်တဲ့လင်းရောင်ပမာဏကောင်းကောင်းရဖို့အရေးကြီးပါတယ်ဘယ်လိုပင်မျိုးကဘယ်လိုလင်းရောင်မျိုးတကယ်ကြိုက်တယ်လဲဆိုတာကိုကျွန်တော်တို့လေ့လာဖန်တီးထားတာဖြစ်ပါတယ်အန်ဒိုဗန်ကကျွန်တော်တို့စမ်းသပ်စိုက်ပျိုးချံမှာလေ့လာတွေ့ရသလောက်အနီရောင်အပြာရောင်နဲ့အနီနဲ့အနီအောက်ရောင်ကြီးကြားမှာရှိတဲ့ဖာရက်အနီရောင်ကိုရကြတဲ့အပင်တိုင်းအသိကိုအထွက်တိုးတာတွေ့ရပါတယ်။အဲ့ဒီလင်းရောင်တွေပေးထားရင်တစ်တူရမ်းမီတာပဲစိုက်ပျိုးရင်တော့မှအပင်တွေအစွမ်းကုန်ရှင်သန်အထွက်တိုးကြပါတယ
်။တစ်သီးစိုက်ပျိုးရေးလုပ်ငန်း၊ပန်းစိုက်ပျိုးရေးလုပ်ငန်းတွေအတွက်အချိန်ကုန်တက်တာစေသလိုလူအင်အားအများကြီးမလိုအောင်လို့ဤပညာသုံးပြီးအခုလိုတည်ထွင်မှုတွေလုပ်နေကြတာဖြစ်ပါတယ်။နောက်ပိုင်းခေတ်စားလာတဲ့ vertical farming နည်းနဲ့စိုက်ပျိုးရေးအတွက်အခုလိုဆက်တွေသုံးခြင်းအပြင်တီးနှံအထွက်တိုးပြီးတော့အပင်တွေရဲ့တီးနှံပွင့်နိုင်စွမ်းကိုအစွမ်းကုန်အားဖြင့်ပေးနိုင်တယ်လို့ဒီထွင်သူတွေကပြောနေကြပါတယ်ရှင်ကျွန်မဆွမ်းမြတ်မောင်ပ
ါဆွမ်းမြတ်မွန်တင်ဆက်ထားတဲ့ဘလော့ဂါတွေပြောတဲ့များအစီအစဉ်ကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင်။ကျမတို့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောတာရှင်တွေနားဆင်လို့တဲ့တည်တချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ကို email ကနေစာရေးသားနိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ VOA ရဲ့ Facebook Messenger ကနေလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်အလဲရောက်ပါပြီ။အနုပညာလောကကထူးခြားတဲ့သတင်းတူတူထွားတွေကိုမအေးသနာကျော်ကတက်တန်ရောင်သတင်းလောအစီအစဉ်မှာစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ကမ္ဘာ့အမေရိကန်ပေါ့ပ်အဆိုတော် Taylor Swift သူ့ရဲ့ချစ်သူဗြိတိရှ်ရုပ်ရှင်မင်းသား Joel Alwyn နဲ့ဆက်စပ်လိုက်ပြီလို့ The Sun သတင်းစာကဇွန်လ30ရက်နေ့ကပဲသတင်းဖော်ပြသွားပါတယ်။အသက်32နှစ်အရွယ် Taylor Swift ကမင်းသား Alwyn နဲ့တွဲနေတာကတော့နှစ်နဲ့ချီရှိပါပြီ။ Taylor Swift နဲ့ဂျိုးတို့အရင်အဆင်ပြေကြပါရယ်။သူတို့ပေါင်းရတင်ရတာပြောရွှင်ပါရယ်။အရင်လည်းချစ်ကြတယ်လို့မင်းသား Alwyn နဲ့နီးစပ်တဲ့သတင်းရင်းမြစ်တစ်ခုကိုကိုးကားပြီးတော့ The Sun သတင်းစာကဖော်ပြပါရယ်။
တကယ်တော့သူတို့စိတ်ဆက်ထားလာနေနေကြာပါပြီတဲ့သူတို့နဲ့အရင်နှီးဆုံးအတိုင်းဝိုင်းတစ်ခုပဲတည်ပါတယ်ဘသူမှပြန်မပြောရဘူးလို့လည်းဂရုပေးထားကြတာဖြစ်တယ်လို့လည်းပြောပါတယ်မင်းသားဂျိုးအယ်ဝင်ကကလောင်နာမည်ဝီလျံဘာဝါရီဆိုတဲ့နာမည်နဲ့လဲထေလန်ဆွေးဖြစ်2020ကထွက်တဲ့ Evermore တေးတပြားမှာဒေသရှင်တွေပူရဲပြီးတော့ဆက်ဆိုသူဖြစ်ပါတယ်သူတို့နှစ်ယောက်ကြိုက်နေကြတယ်ဆိုတာသိကြပေမဲ့လည်းသူတို့နဲ့အမှုပညာခန်းနာတွေမှာဘယ်တော့မှတွဲသွားတွဲလာမရှိပါဘူး။ Taylor Swift မှာစစ်စက်လက်ဆူရှိပါရင်ဘယ်တော့မှအပြင်မှာထုံမွေပါအောင်။နောက်ပြီးတော့သူနဲ့အတူတူအလုပ်လုပ်တဲ့သူတွေတောင်မှအကုန်သူစိတ်ဆက်ထားတဲ့တဲ့မသိပါဘူးလို့ The Sun သတင်းစာမှာဖော်ပြထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Taylor Swift ရဲ့ manager ကို writer သတင်းဌာနကအတည်ပြုဖို့ဆက်သွယ်မေးမြန်းမိမယ်ဆက်သွယ်လို့မရပါဘူးရှင်။ပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာ250မြောက် Pride ပွဲတော်ကျင်းပတော့မြို့တော်ရဲ့မြို့လယ်လမ်းမကြီးတွေပေါ်မှာစစ်ရောက်စုံအစုံလင်ချေတာထားလို့ဖြစ်ခဲ့ပါတယ်။ဇူလိုင်လ2ရက်နေ့ကကျင်းပခဲ့တဲ့ LGBTQ+ မိန်းသူချစ်သူပွဲတော်မှာတက်တန်ရောက်စုံအလံတွေနောက်ပြီးတော့လက်လက်ဖြာကျေတာမှုတွေပြုပစ်လက်တဲ့ sequence တွေနဲ့ဝင်ရောက်ဆင်နွှဲကြတဲ့သူတွေရောလမ်းမမှာလာရောက်ပြီးတော့ကြည့်ရှုအားပေးတဲ့သူတွေရောရောက်စုံမြင်ကွေးကျေပိတ်ကားလာဖြစ်နေခဲ့တာပါ။ဒေါ်မှာကြုံတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပိုးကြောင့်တစ်နှစ်ကြာရပ်နားထားရတဲ့ဒီပွဲတော်ဟာလန်ဒန်မြို့တော်မှာပထမဦးဆုံးအကြိမ်ဖြစ်တဲ့1982ခုနှစ်မှာစတင်ကျင်းပခဲ့တာပါပထမဦးဆုံး Pride ပွဲတော်မှာခြေတဲခဲ့ကြတဲ့လမ်းကြောင်းဖြစ်တဲ့ Hyde Park ဘန်ဂျန်ကြီးရဲ့အပြင်ဘက်ကစပြီးတော့ Westminster လွှတ်တော်ဘက်စီကိုသွားခဲ့ကြပါတယ်နောက်ပြီးအဲ့ဒီကြားမှာတော့ Trouble Girl ရင်းမြစ်မှာဂီတဖျော်ဖြေပွဲလည်းရှိပါတယ်အဲ့ဒီကပွဲတော်မှာ LGBTQ+ အသင်းဖွဲ့ပေါင်း600ကျော်ပါဝင်ခဲ့ပြီး1982ခုနှစ်ဆန္ဒပြပွဲမှာဦးဆောင်တဲ့ Gay Liberation Front လိင်တူချစ်သူလွတ်မြောက်မှုတပ်ဦးအဖွဲ့ဝင်တွေဦးဆောင်ခဲ့ပါတယ်။ပရာဟိတအဖွဲ့တွေကအစတက္ကသိုလ်အလဲအရေးပေါ်ကတင်ရေးအဖွဲ့အစည်းတွေအစုံအဖွဲ့အစည်းမျိုးစုံကသူတွေကိုစားပြုပါဝင်ခဲ့ကြပါတယ်ရှင
် Took my crew to JapanBodied like Kardashians Took my besties to LA Where the girls like to play We put our hoodies on in Philly Where we started acting silly Then we headed out to China Taylor said that's where we find
her ဒီတက်တန်ရောင်တွင်လောအစီအစဉ်ကို Radio မှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့လောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်
။မိုင်းတနာကျော်တင်ဆက်ထားတဲ့တသက်ရောင်သတင်းလွှာကိုကြားခဲ့ရတာပါရှင်။သောတာရှင်များရှင် VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရဖက်မှာတွေ့ရတဲ့တိုက်ရိုက်နာစင်ရန်ဆိုတဲ့အောက်မှာနေစဉ် TV သတင်းလွှာ TV မဂ္ဂဇင်းနဲ့ဗီဒီယိုသတင်းတို့တွေကိုကဏ္ဍအလိုက်အလွယ်တကူကြည့်ရှုနိုင်ပါတယ်။အခုတော့ကြာနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါမယ
်။ယူကရိန်းတပ်ဖွဲ့တွေဟာသူတို့နောက်ဆုံးအခိုင်အမာတက်ဆွဲခဲ့တဲ့လန်စချန့်မြို့ကနေဆုတ်ခွာသွားချိန်မှာပဲတမရဗလာဒီမီယာပူတင်ကယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စ်ပြည်နယ်မှာရုရှားတို့အနိုင်ရချောင်းတင်းနယ်လာနေမှာကြီးညာလိုက်ပါတယ်။ရုရှားတပ်ဖွဲ့တွေကလည်းနေချင်းကန်နေတဲ့ဒွန်းတက်စ်ပြည်နယ်ကိုတိုက်ခိုက်ဖို့ချက်ချင်းပဲဥတီလှုပ်ဆောင်လာပါတယ်။ယူကရိန်းတမရဗိုလိုဒီမာဇလင်စကီဦးဆောင်တဲ့အစိုးရကိုဖြုတ်ချရေးဒါမှမဟုတ်လည်းမြို့တော်ကီယက်ကိုသိမ်းပိုက်ရေးမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ငါးလပိုင်းနဲ့ကိုရောက်လာပြီးဖြစ်တဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အတွင်းရုရှားတမရပူတင်ဘက်ကထိန်းချုပ်နိုင်ရေးကြိုးစားနေတဲ့ဆက်မှုထွန်းကရာဒွန်းဘက်စ်ဒေတာတွေမှာအဲ့ဒီဒေတာလည်းပါဝင်နေတာဖြစ်ပါတယ်ရှင်။ဒီလနောက်မိုင်းကနေဒါနိုင်ငံကိုအလဲပတ်သွားဖို့ရှိနေတဲ့ပိုယဟမင်းကြီးဖရန်စစ်ကအဲ့ဒီခီးစဉ်ပြီးရုရှားနဲ့ယူကရိန်းနိုင်ငံကိုအ мян ဆုံးတွားရောက်နိုင်ဖို့မျှော်လင့်တယ်လို့စနေနေ့မှာပြောပါတယ်။ငင်းချမ်းရေးဆောင်ချင်းနိုင်ဖို့မော်စကိုနဲ့ကီဗ်ကိုသွားဖို့ဆန္ဒရှိနေတာပါလို့လဲ Reuters သတင်းဌာနနဲ့မိနစ်60ကြာတီးတံတွေးဆုံမေးမြန်းခန်းမှာပိုယဟမင်းကြီးကပြောဆိုခဲ့တာဖြစ်ပါတယ်။ဆူရန်နိုင်ငံမှာပြီးခဲ့တဲ့နှစ်ကဆီယနာတိမ့်ပြီးနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးအချက်အလက်ကိုဖြေရှင်းရေးစစ်ဆန်ညှိနှိုင်းမှုတွေမှာရပ်ဖက်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်ဆောင်ရွက်နိုင်ရေးအတွက်ဆွေးနွေးမှုတွေကနေစစ်တပ်နှုတ်ထွက်မဲ့အကြောင်းထိတ်တန့်စစ်ဘိုလ်ချုပ်ကြီးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဆီယနာတိမ့်ပြီးတဲ့နောက်အဲ့ဒီကောင်စီကနိုင်ငံကိုအုပ်ချုပ်နေတာဖြစ်ပါတယ်။အမေရိကန်ပြည်တော်စုမှာတော့ဒီကနေ့ခြောက်ရောက်တဲ့ဇူလိုင်လ4ရက်နေ့အလိုက်ဟာဆိုရင်အမေရိကန်ရဲ့မူလကိုလိုနီပြည်နယ်73ခုကဗြိတိသျှအုပ်ချုပ်မှုကိုဆွန့်လွတ်ပြီး အမေရိကန်ပြည်ထောင်စုဖွဲ့စည်းတဲ့အကြောင်းဆုံးဖြတ်ချက်ချခဲ့တာကိုအထိတ်အမှတ်ပြုကျင်းပတာဖြစ်ပါတယ်1986ခုနှစ်ဇူလိုင်လ2ရက်နေ့မှာကိုလိုနီနယ်တွေကကိုယ်စားလှယ်တွေကလွတ်လပ်ရေးအတွက်မဲခွဲဆုံးဖြတ်ခဲ့ကြတာဖြစ်ပြီးနောက်2ရက်အကြာမှာမဲခွဲမှုကိုရှင်းလင်းထားတဲ့စာတမ်းဖြစ်တဲ့လွတ်လပ်ရေးကြေညာစာတမ်းကိုတည်ပြုခဲ့ကြတာဖြစ်ပါတယ်ရှင
်။အင်္ဂါနေ့မနက်ဖက်ထိတ်တန့်ရောက်တဲ့တွင်ကိုတော့မသိငင်ထက်ကကြေညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအသံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Jonathan Walker တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်6:00နာရီ9:00နာရီစီစဉ်တွေကို line တိုမီတာ30 40 48 50နဲ့ line လမီတာ190ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပေးရန်ကင်းပြီးတော့ကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနားလောပါ။
This program has come to you from the Voice of America, Washington.